Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှိများရှင် VOE မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်မေလ16ရက်နေ့စနေနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှင်များရှင်လန်းချက်မြေချပါစေရှင်ကျွန်မသင်ကြီးထိုက်ပါ
ကျွန်မကတော့ဆုမြတ်ပါပါရှင်တရုတ်နိုင်ငံဟာအချုပ်အခြာနယ်ဒီနယ်မြေပိုင်နက်ကိုမရင်းမြိုင်ကာကွယ်သွားမယ်လို့တရုတ်နိုင်ငံသားဝင်ကြီးကအမေရိကန်နိုင်ငံသားဝင်ကြီးကိုဘေကျင်းမှာပြောကြားခဲ့ပါတယ်ဆီးရီးယားမှာတော့ IS စစ်သွေးကြွထိတ်တန့်တပ်မှုကြီးတယောက်ကိုအမေရိကန်အထူးတပ်တွေကတုတ်တင်နိုင်ခဲ့ပြီးတော့သူ့ရဲ့ဇနီးတွေကိုလည်းဖမ်းမိခဲ့ပါတယ်ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြီးမှာတော့ကိုကန်တိုက်ပွဲအတွင်းတရုတ်နိုင်ငံဘက်ကလက်နက်ကြီးကြီးထပ်မံကြောက်ပောက်ကွဲတာနဲ့ပတ်သက်ပြီးကိုကန်တပ်ဖက်ကသူတို့လက်ချက်မဟုတ်ဘူးလို့ညှင်းလိုက်တဲ့အကြောင်းကိုအရင်ဆုံးတင်ပြပေးပါပ
ါကျွန်တော်ကနယ်စပ်မင်းကိုကြောပေးပြီးတော့အရှိကလာတဲ့ရန်သူကိုခုခံရပါတယ်အဲ့ဒီတော့ကျွန်တော်ရဲ့ပြစ်တဲ့လက်နက်တွေကအလုံးတနတ်တို့ကျွန်တော်ဒီ RPG တို့က
ဒါကိုကန်တက်ရဲ့ပြောခွင့်ရဥထွန်းမြတ်လင်းပါရှင်မကြခင်မှာအပြည့်စုံကိုနားဆင်ကြရဖို့ရှိပါတယ်ဒီနောက်မှာတော့ပတ်စင်ခန္ဓာတွေဖြစ်တဲ့ဘလော့ဂါတွေပြောသမျှမတူတာလေးတွေတို့ကိုနားဆင်ကြရဖို့ရှိသလိုဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြဖို့လည်းရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်အောင်တို့ကကြီးညာပေးကြပါအောင်ရှင်
တရုတ်နိုင်ငံအနေနဲ့သူ့ရဲ့အချုပ်အခြာနယ်မြေပိုင်နက်ကိုကာကွယ်ဖို့ချထားတဲ့တန်တိထံကမရင်းမြိုင်ခိုင်မြဲတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ဟီကဘေကျင်းမြို့တော်မှာရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကိုပြောကြားခဲ့ပါတယ်။နိုင်ငံသားရဲ့ဝန်ကြီးနှစ်ယောက်ဒီကနေ့တွေ့ဆုံခဲ့ပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံသားရဲ့ဝန်ကြီးကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ဝန်ကြီးကယ်ရီနဲ့ဝန်ကြီးဝန်ဟီတို့ကြားကုန်သွယ်ရေးမြောက်ကိုရီးယားအရေးအပြင်တောင်တရုတ်ပင်လယ်ထဲပိုင်နက်အငင်းပွားမှုကြောင့်ရှိနေတဲ့တင်းမာမှုတွေစတဲ့အကြောင်းအရာတော်တော်များများကိုဆွေးနွေးခဲ့ကြပါတယ်။တောင်တရုတ်ပင်လယ်ထဲမှာတရုတ်ကကျွန်းဖော်နေတဲ့နှုံးနဲ့အတိုင်းအတာအပေါ်အမေရိကန်ကစိုးရိမ်နေလို့ဝင်ကြီးကယ်ရီကပြောခဲ့ပြီးတော့ရေပိုင်နက်အငင်းပွားနေတဲ့ပြဿနာကိုဖြေရှင်းဖို့မဖြစ်မနေလိုက်နာသင့်တဲ့ကိစ္စတွေကိုအာဆီယံနိုင်ငံတွေနဲ့ဆွေးနွေးဖို့အတွက်တရုတ်ကိုတိုက်တွန်းခဲ့ပါတယ်။ပိုင်နက်အငင်းပွားနေတဲ့ရေထဲမှာတရုတ်ကသူတို့ပိုင်နယ်မြေအဖြစ်ပြောနိုင်ဖို့အတွက်ကျွန်းသေးလေးတွေဖြစ်အောင်လို့မြေဖို့နေတာလို့အမေရိကန်နဲ့အာဆီယံနိုင်ငံအများစုကတန်တရားရှိနေကြပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးကတော့တရုတ်ဘက်ကဆွေးနွေးဖို့ပြင်ဆင်ထားပေမဲ့ကျွန်းဖော်နေတဲ့ဆောင်ရွက်မှုတွေကိုတော့နောက်ဆုံးမှမဟုတ်ဘူးဆိုတာမျိုးကိုပြောကြားခဲ့ပါတယ်။ဒီလို့ရဟာတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာနဲ့အပြည့်အဝသက်ဆိုင်နေတယ်လို့သူကပြောကြားခဲ့တာပါ။ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှား၊ဘရူနိုင်းနဲ့ထိုင်ဝမ်တို့ကြားရေပိုင်နဲ့အငင်းပွားနေတဲ့ Spratly ကျွန်းစုတွေနေရာမှာတရုတ်ကသူတို့ပိုင်နယ်မြေတွေဖြစ်အောင်လို့အရှိန်မြှင့်ဆောင်ရွက်နေတာဖြစ်ပါတယ်
။ဆီးရီးယားနိုင်ငံအရှေ့ပိုင်းမှာ American Two တပ်ဖွဲ့ဝင်တွေက IS စစ်ကြောအဖွဲ့ထိတ်တန့်ခေါင်းဆောင်တဦးကိုတုတ်တင်နိုင်ခဲ့ပြီးသူ့ရဲ့ဇနီးကိုဖမ်းဆီးခဲ့တယ်လို့သမ္မတအင်ဗီရိုနဲ့ Pentagon စစ်ဌာနချုပ်ကဒီကနေ့မှပြောကြားလိုက်ပါတယ်။စစ်သွေးကြွတွေရမုံငွေရရှိဖို့အတွက်မုံကူစည်းကွက်မှာရင်းနှံတင်ဖို့ရောင်းချမှုပါဝင်စီရေးလှုပ်ရှားမှုတွေမှာပါဝင်တယ်လို့အမေရိကန်အနေနဲ့ယုံကြည်ထားတဲ့ IS ခေါင်းဆောင်အဘူဆာယက်ကိုအဓိကပြစ်မှတ်ထားပြီးအမေရိကန်ထူးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာပါဒီအယ်မာမာစစ်စင်ရေးဆင်နေဖို့အီရတ်မှာရှိတဲ့အမေရိကန်ခြေစိုက်စခန်းကနေတပ်သားတွေစီလုပ်ဖို့ပင်ဒဂွန်ကိုသမ္မတဘရိတ်အိုဘားမားကတောက်ကြံနေနှောင်းပိုင်းမှာညွှန်ကြားခဲ့တယ်လို့အင်ဗီရိုကပြောပါတယ် IS ခေါင်းဆောင်ရဲ့ဇနီးဦးမန်ဆာယက်ကိုတော့အီရတ်နိုင်ငံကအမေရိကန်စစ်ဘက်ထင်းသိမ်းစခန်းမှာဖမ်းဆီးထားပြီးသူတို့ဖမ်းဆီးထားတဲ့ယာဇီဒီအမျိုးသမီးငယ်တဦးကိုလည်းကယ်တင်နိုင်ခဲ့ပါတယ်။ဒီလိုဝင်ရောက်စီးနင်းမှုအတွင်းအမေရိကန်ဘက်ကအထူးကြိုက်အကြဆုံးမရှိဘူးလို့အမျိုးသားလူမျိုးရေးကောင်စီပြောခွင့်ရဘာနန်ဒါတီမီဟန်ကပြောပါတယ်။ဒီလိုတိုက်ခိုက်ချင်းမိုးမှုကအမေရိကန်အနေနဲ့သူတို့နိုင်ငံသားတွေမိတ်ဆွေတွေနဲ့မာမိတ်တွေကိုဒုက္ခပေးနေတဲ့အကြမ်းဖက်သမားတွေခိုအောင်လို့မရအောင်အမေရိကန်အနေနဲ့ဒီဇိုင်းမက်မက်လုပ်သွားမယ်ဆိုတာကိုပြသတာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကလည်းပြောပါတယ်။အီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာအမေရိကန်နဲ့မာမိတ်တွေဟာလေကြောင်းတိုက်ခိုက်မှုတွေလနဲ့ချီလှုပ်ဆောင်နေပေမဲ့မြေပြင်တပ်ဖွဲ့တွေအသုံးပြုတာကိုတော့ကန့်သတ်ထားပါတယ်။မာမိတ်တွေဟာလေကြောင်းကနေ22ချိန်ညလုံးပေါက်တိုက်ခိုက်ခဲ့ကြပါတယ်။
အီဂျစ်နိုင်ငံမှာ2011ခုနှစ်တုန်းကထောင်တွေဖောက်မှုနဲ့အီဂျစ်သမ္မတဟာမိုဟာမက်မော်စီကိုအီဂျစ်တရားရုံးတစ်ခုကသေဒဏ်ချလိုက်ပါတယ်။သမ္မတဟာမော်စီအပေါ်ဆွဲဆိုထားတဲ့အမှုတွေထဲမှာလူမှုအုံကြွားမှုတွေအတွင်းမှာထောင်တွေထဲကနေနိုင်ငံသားစစ်သွေးကြွတွေဖောက်ပြေးနိုင်အောင်လို့ပူးပေါင်းကြံစည်မှုလည်းပါဝင်ပါတယ်။အဲ့ဒီအချိန်တုန်းကသမ္မတဟော့စနီမူဘာရက်အပေါ်လူမှုဆန္ဒပြမှုအတွင်းထောင်တွေကိုဖောက်မှုမှာပါဝင်ပတ်သက်နေတဲ့သူတရားကျော်ကိုလည်းကိုင်ရိုမြို့တရားရုံးမှာဒီကနေ့သေဒဏ်တွေချမှတ်ခဲ့ပါတယ်။သမ္မတဟာမော်စီအာဏာရထားစဉ်2012ခုနှစ်တုန်းက သမရအိမ်တော်အပြင်မှာဆန္ဒပြသူတွေကိုဖမ်းဆီးနှိပ်စက်ဖို့အမိန်ပေးမှုနဲ့သူ့ကိုအရင်ထဲကထောင်ဒဏ်အနှစ်20ချမှတ်ထားပြီးဖြစ်ပါတယ်ဒီကနေ့စနေနေ့မှာတရားရုံးကထပ်ပြီးအမိန့်ချလိုက်တဲ့တေဒန်နဲ့ပတ်သက်လို့အီဂျစ်နိုင်ငံရဲ့ Grand Mufti ဘာသာရေးအကြီးအကဲကဂျွန်လ2ရက်နေ့မှာနောက်ဆုံးဆုံးဖြတ်ချက်ပေးမှာဖြစ်ပါတယ်။သမရဟောင်းမော်စီဟာတရှိုလုံးမှုတွေနဲ့လည်းတရားစွဲခံထားရပါတယ်။ Muslim Brotherhood အဖွဲ့ခေါင်းဆောင်နဲ့ထောက်ခံသူ12ယောက်ကိုလည်းချိန်ချောက်မှုအကြမ်းဖက်မှုတွေနဲ့ပြစ်ရှိကြောင်းတရားရုံးကဒီကနေ့ဆုံးဖြတ်ပါတယ်။အီဂျစ်နိုင်ငံရဲ့ပထမဆုံးဒီမိုကရေစီနည်းလမ်းကျရွေးကောက်အနိုင်ရခဲ့တဲ့သမရမိုဟာမက်မော်စီဟာအလွဲသုံးစားအာနာအလွဲသုံးစားလုပ်တယ်လို့ဆွဆွဲပြီးတော့ပြည်သူတန်းတဲ့ချီလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြီးတဲ့နောက်အီဂျစ်စစ်တပ်က2013ခုနှစ်မှာသူ့ကိုဖြုတ်ချအာနာသိမ်းခဲ့ပါတယ်။အဲဒီအချိန်ကလေးကလက်ရှိသမ္မတဖြစ်နေတဲ့စစ်တပ်အကြီးအကဲဟောင်းအဗ်ဒယ်ဖာတာ LCC အစိုးရက Muslim Brotherhood ဖွဲ့ဝင်တွေနဲ့ထောက်ခံသူထောင်ပေါင်းများစွာကိုဖမ်းဆီးထောင်ချခဲ့ပါတယ်။
ဘော့စတန်မာရသွန်အပြည့်ပြိုင်ပွဲကိုပုံခွဲတိုက်ခိုက်ခဲ့တဲ့ဂျူကာဇာနာယက်ဖ်ဟာသူ့ပေါ်တည်တဲ့စီရင်မဲ့ရက်ကိုဆောင်ဆိုင်နေရပါပြီ။လွန်ခဲ့တဲ့နှစ်နှစ်ကလူ3ယောက်သေဆုံးခဲ့ပြီး264ယောက်ဒဏ်ရာရခဲ့တဲ့ပုံခွဲတိုက်ခိုက်မှုကြောင့်တောက်ကြနေရုံကသူ့ကိုဂျူရီဖွဲ့ကတည်တဲ့ချမှတ်ခဲ့တာပါ။ပုံခွဲတိုက်ခိုက်မှုကြောင့်6ယောက်ဆုံးရှုံးခဲ့သူသားနှစ်ယောက်ရဲ့မိခင်ကတော့ဒီဆုံးဖြတ်ချက်ဟာသူတို့မိသားစုအပေါ်မှာတရားမျှတပါတယ်လို့ယူဆကြောင်းပြောပြီးဒီအမှုပေါ်မှာလေးလေးနက်နက်စဉ်စားဆုံးဖြတ်ခဲ့တဲ့ဂျူရီလူကြီးတွေကိုကျေးဇူးတင်ကြောင်းပြောပါတယ်။ဒီအမှုကိုကန်ခဲ့တဲ့တေးလို့ရှင်နေကာမန်အော်ဒစ်ကတော့ဇာနာယက်ဖ်မှာအမေရိကန်တွေကိုမုန်းတီးပြီးရဲရဲဆက်ဆက်တက်ဖြတ်ကျူးလွန်ခြင်းနဲ့အတွေးမျိုးတွေရှိနေတယ်လို့ဆိုပါတယ်။ဇာနာယက်ဖ်ဟာအကိုဖြစ်သူတမလန်ရဲ့စီယုံတိမ်တွင်မှုကြောင့်အခုလိုမျိုးလှုပ်ဆောင်ခဲ့ရဆိုတဲ့ခုခံခြေပမှုတွေကိုလည်းတရားလိုရှင်းနေတွေကပြက်ပြက်သားသားခြေဖြတ်နိုင်ခဲ့ပါတယ်။တမလင်ကတော့ဘုံခွဲတိုက်ခိုက်မှုအပြီးသိမ့်မကြခင်မှာပဲရဲတွေနဲ့ရင်ဆိုင်ပစ်ခတ်မှုအတွင်တည်ဆုံသွားခဲ့ပါတယ်။ဇာနာယက်ဖ်ကိုတည်တံစီရင်မဲ့ရဲ့မတက်မတ်ခင်မှာသူ့ရဲ့ရှင်းနေတွေကအတနာခံစားတင်သွင်းသွားနိုင်ပွဲရှိရလို့လေးလာသုံးသူတချို့ကမျှော်လင့်ထားကြပါတယ်ခင်ဗျာ။
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။လူမှောင်ခိုတွေပင်လယ်ထဲမှာဆွန့်ပစ်ထားခဲ့ကြတဲ့လှေစည်းပြေးတွေရဲ့အသက်ကိုကယ်တင်နိုင်ရေးဆောင်ရွက်ကြဖို့အရှေ့တောင်အာရှအစိုးရတွေကိုအမေရိကန်ကတိုက်တွန်းခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလို့ဆိုတဲ့ရိုဟင်ဂျာလှေစည်းပြေး 8,000 လောက်ကပ်ပလီပင်လယ်နဲ့မလကာရေလက်ကြားကပင်လယ်ပြင်ထဲမှာသစ်မောတွေနဲ့မျောနေတယ်လို့ခန့်မှန်းရပါတယ်။ပင်လယ်ထဲမှာရှိနေကြတဲ့နိုင်ငံပြောင်းလာသူတွေကိုအမြန်ဆုံးကယ်တင်ဖို့ဒေတာရင်းနိုင်ငံတွေအနေနဲ့အားထုတ်ဆောင်ရွက်ဖို့အတွက်အမေရိကန်နိုင်ငံသားဌာနပြောခွင့်ရသူ Jeff Ress ကတောက်ကြနေတော့ကပုံမှန်သတင်းစာရှင်းလင်းပွဲမှာတိုက်တွန်းသွားခဲ့ပါတယ်
။ This is an emergency that we believe needs to be addressed with appropriate speed and resolve through a regionally coordinated effort to save the lives of the thousands of
အခုအညီလိုအပ်နေတဲ့နိုင်ငံပြောင်းလာသူနဲ့ခိုလုံခွင့်တောင်းခံလာသူထောင်နဲ့ချီအသက်တွေကိုကယ်ဆယ်ဖို့အတွက်ဒေတာရင်းမှာမြန်မြန်ဆန်ဆန်ပူးပေါင်းညှိနှိုင်းကြပြီးတော့အဖြေရှာကြဖို့အရေးတကြီးလိုအပ်နေပြီလို့အမေရိကန်အစိုးရကယုံကြည်တဲ့အကြောင်းပြောခွင့်ရသူ Jeff Ress ကပြောသွားတာပါလှေစည်းပြေးလာသူအများစုကသူတို့ဟာမလေးရှားနိုင်ငံကိုသွားဖို့လူမှောင်ခိုတွေနဲ့စူးစမ်းကြတာဖြစ်တယ်လို့ပြောကြပါတယ်ဒါပေမဲ့မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေကရိုဟင်ဂျာတွေပါလာတဲ့သင်္ဘောတွေကိုသူတို့ရေပိုက်နဲ့ထဲဝင်ခွင့်မပေးဘဲပြန်ပြီးတော့နှင်ထုတ်ခဲ့ပါတယ်တောက်ချာနေတော့ကတော့ဒီအင်ဒိုနီးရှား၅ဖမ်းလှေတွေကယ်ဆယ်ခဲ့သူတွေကို UNHCR ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးကဒီကနေ့အာရှပြည်နယ်မှာတွားရောက်တွေ့ဆုံခဲ့ပါတယ်။သူတို့တွေက689ယောက်ဟာဘင်္ဂလားဒေ့ရှ်ကရွှေ့ပြောင်းလှုပ်သားတွေဖြစ်ကြတယ်လို့မြန်မာနိုင်ငံကရိုဟင်ဂျာတွေလည်းအများအပြားပါတယ်လို့ UNHCR အရာရှိ Jeffrey Savage ကပြောကြားခဲ့ပါတယ်။ဒေတာရင်းလူမောင်ခိုးဂိုင်းတွေရှိရာထိုင်းနိုင်ငံမှာလူမောင်ခိုးကူးသူတွေအပေါ်ထိုင်းအစိုးရကစတင်နှိမ်နှင်းခဲ့ပြီးတဲ့နောက်မှာအခုလိုမျိုးတရားမဝင်နိုင်ငံတွေဝင်ဖို့စူးစမ်းကြသူတွေပါလာတဲ့သင်္ဘောတွေကိုလူမောင်ခိုးတွေကပင်လယ်ပြင်ထဲမှာဆွန့်ပစ်ထားခဲ့ကြတာဖြစ်ပါတယ်။လားနေချီပင်လယ်ထဲမှာမျောနေပြီးတော့အစားအသောက်အကူအညီလိုအပ်နေကြတဲ့ဒီပင်လယ်ပြင်ထဲကဒုက္ခရောက်နေသူတွေကိုကယ်တင်ဖို့အတွက်သက်ဆိုင်တဲ့နိုင်ငံတွေမှာတာဝန်ရှိတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်းကပြောကြားခဲ့ပါတယ်။
ဒီပေါ်နိုင်ငံမှာအင်ကာနီကငလင်ကယ်ဆယ်ရေးဆောင်ရွက်ရင်းပြစ်ချသွားတဲ့အမေရိကန်ရဟတ်ယာဉ်ပေါ်မှာပါသူ10ဦးရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ခဲ့တယ်လို့ဒီပေါ်စစ်ဖက်ကပြောပါရယ်ရဟတ်ယာဉ်ပြစ်ချတဲ့တောင်ထူရက်တဲ့ဒေသမှာ အမေရိကန်ရဲ့နီပေါ်စစ်တပ်ကအဖွဲ့တွေရောက်နေပြီးဘာကြောင့်အခုလိုရဟတ်ယာဉ်ပြတ်ကျခဲ့တယ်လဲဆိုတာကိုစုံစမ်းဆစ်ဆင်းနေပါတယ်။၃ရက်ကြာပြီးနောက်ရဟတ်ယာဉ်အပျက်စီးအပိုင်းစာတွေကိုမနေ့ကတောက်ကြနေမှာနီပေါ်ရှာဖွေအဖွဲ့ကတွေ့ခဲ့တာပါ။အမေရိကန်ဒုတိယဗိုလ်ချုပ်ဂျီဂျွန်ဝစ်လာကရဟတ်ယာဉ်ပေါ်မှာအမေရိကန်ကန်တက်မရိန်းကန်တက်တပ်ဖွဲ့ဝင်၆ဦးနဲ့နီပေါ်တပ်ဖွဲ့ဝင်၂ဦးပါဝင်တယ်လို့တောက်ကြနေကအတည်ပြုပြောဆိုပါတယ်။ဒါပေမဲ့လည်းဘသူဘဝတွေဖြစ်တယ်ဆိုတာကိုတော့မသိရသေးပါဘူး။မိတ်ဆွေတွေလိုအပ်နေချိန်မှာအမေရိကန်အနေနဲ့နီပေါ်မှာအကူအညီပေးလုပ်ငန်းတွေကိုဆက်လှုပ်ဆောင်သွားမယ်လို့လည်းသူကဆိုပါတယ်။ Washington DC မှာတော့သမ္မတ Barack Obama ကကိုဂျိုးမငယ်ပဲလိုအပ်နေတဲ့အကူအညီတွေကိုပေးခဲ့တဲ့ရဟတ်ယာဉ်ပေါ်ပါသူတပ်ဖွဲ့ဝင်တွေအတွက်ဝမ်းနေကြောင်းပြောဆိုခဲ့ပါတယ်။ငလင်တန်းကြောင့်ဝေးလံခေါင်ဖျားတဲ့ဒေသမှာဘေးဒုက္ခတိရောက်နေသူတွေကိုကယ်ဆယ်ဖို့တွားရင်အသက်ဆုံးရှုံးခဲ့တဲ့ American နဲ့နီပေါ်တပ်ဖွဲ့ဝင်တွေရဲ့မိသားစုတွေနဲ့အတူထပ်တူကြေကွဲမိပါတယ်လို့လည်းသမ္မတကပြောပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းပါကစ္စတန်နဲ့နယ်စပ်နားမှာခီးတဲ့ဒါဇင်နဲ့ချီကိုတာလီဘန်တွေဖမ်းဆီးသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါရယ်အရှေ့တောင်ဘက်ပါကတီယာနယ်ရဲကဆာယီခါရမ်ခရိုင်မှာခီးတဲ့တွေဖမ်းဆီးခံသွားရတာဖြစ်ပါရယ်ယာနစ်ချီရှိတဲ့တာလီဘန်တွေဟာနိုင်တော်တော်ကြာကြာချိန်ယူပြီးတော့မော်တော်ယာဉ်အစင်း30လောက်ကိုတားဆီးစစ်ဆေးခဲ့ပြီးတဲ့နောက်ခီးတဲ့တွေနဲ့ကားဒါဇင်နဲ့ချီကိုဒီဘယ်မှန်းမသိတဲ့နေရာစီကိုမောင်းခေါ်သွားတယ်လို့အဲ့ဒီနယ်ဘက်ကဒီအာနာပိုင်နေတဲ့ဒေသခံတွေကပြောပါရယ်သူတို့ဒဇာခံဖြစ်ခေါ်သွားသူ30လောက်မှာအရေးပါတဲ့အာဖဂန်တာဝန်ရှိသူ6ယောက်ပါတယ်လို့တာလီဘန်ပြောခွင့်ရသူကပြောကြားခဲ့ပါရယ်
American guitar permission BB King Quellen ပြီးတဲ့နောက်ကဘာတလောကသူ့ကိုချစ်မြတ်နိုးသူတွေဝမ်းထဲပူဆွေးနေကြပါတယ်။ Blues State Guitar ဖန်ဆင်းရှင်ဆရာတစ်ဆူအဖြစ်သတ်မှတ်ထားတဲ့ Mr. King ဟာအသက်89နှစ်အရွယ်မှာကွယ်လွန်ခဲ့တာပါ။သူဖန်တီးတဲ့ဂီတတွေကိုနားထောင်ပြီးကြီးပင်းလာသူတွေကတော့ဒီလိုဂီတဖန်ဆင်းရှင်တယောက်ကွယ်လွန်သွားတဲ့အတွက်ယူကျုံမရဖြစ်နေကြပါတယ်။သူ့ရဲ့ဂီတတွေဟာကနေ့ခေတ် R&B လိုတေးဂီတဝိုင်းတွေထိလွှမ်းမိုးမှုတွေရှိနေတယ်လို့လည်းဆိုပါတယ်ခင်ဗျာ။
ထိတ်တဲရောက်တဲ့နေ့ကိုမန်စုမြတ်မုံနဲ့ကိုအောင်အောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့တရုတ်မြန်မာနယ်စပ်ကစီရေးတဲ့ရင်ကိုပြောပြပေးချင်ပါတယ်တရုတ်မြန်မာနယ်စပ်နားကလင်းချမ်းမြို့တဲ့ကိုကြားခဲ့တဲ့လက်နက်ကြီးကြီးဟာကိုကန့်တပ်ဖွဲ့ရဲ့လက်နက်ကြီးမဟုတ်တဲ့အကြောင်းကိုကန့်တပ်ဖွဲ့ကဒီကနေ့မှညင်းပါတယ်လင်းချမ်းမြို့မှာကြားတဲ့လက်နက်ကြီးကြောင့်တရုတ်နိုင်ငံသားတွေထိခိုက်ဒဏ်ရာရခဲ့တာကိုစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့မြန်မာအစိုးရနိုင်ငံခြားရေးဝန်ကြီးဌာနကတရုတ်အစိုးရကိုအကြောင်းပြန်ထားချိန်မှာကိုကန့်တပ်ဖွဲ့ကအခုလိုပြောလိုက်တာဖြစ်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင
်ဂျန်နာပရီနေ့ညကယူနန်ပြည်နယ်လင်းချမ်းမြို့ဖူဆန်းဟိုတယ်နာကြားရောက်ပောက်ကွဲပြီးလူ9ဦးထိခိုက်ဒဏ်ရာရသွားတယ်ဆိုတဲ့လက်နက်ဟာသူတို့ကိုကန့်တပ်ဖွဲ့ကပစ်တဲ့လက်နက်ကြီးမဟုတ်ဘူးလို့MMDAA ကိုကန့်တပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဦးထွန်းမြတ်လင်းကညင်းဆိုလိုက်တာဖြစ်ပါတယ
်ကျွန်တော်ကနယ်စပ်မင်းကိုကြောပေးပြီးတော့အရှိကလာတဲ့ရန်သူကိုခုခံရပါတယ်အဲ့ဒီတော့ကျွန်တော်ရဲ့ပြစ်တဲ့လက်နက်တွေကအားလုံးတနတ်တို့ကျွန်တော်ဒီ RPG တို့ကနယ်စပ်ရဲ့အနောက်ဘက်ခြမ်းကိုပဲရောက်ပါမယ်ဆိုတော့ဒီမြမတပ်မတော်ကနေပြစ်တဲ့ဟာပဲဒီပြုတ်ထဲကိုဝင်ဖို့ရှိပါတယ်နောက်ပြီးတော့ကျွန်တော်ကြားတာတို့ရဲ့အဲ့ဒီလက်နက်ကပြန်ငါမမပြောတာကြည့်မယ်တဲ့ကျွန်တော်စီမှာအဲ့လိုလက်နဲ့မရှိပါဘူ
းပြီးခဲ့တဲ့မတ်လတုန်းကလည်းမြန်မာနေဆက်နဲ့ထိဆက်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်တွေကိုလက်နဲ့ကြီးကြီးကြခဲ့လို့နှစ်နိုင်ငံပူးတွဲအဖွဲ့ကစုံစမ်းစစ်ဆေးမှုတွေလုပ်ပြီးမှမြန်မာတပ်မတော်ရဲ့လက်နဲ့ကြီးဖြစ်တယ်လို့အတည်ပြုခဲ့တာကြောင့်မြန်မာအစိုးရကတရုတ်နိုင်ငံကိုတောင်းပန်ခဲ့ရပါတယ်အခုဒီချိန်ယူနန်ပြည်နယ်တွေကြတဲ့လက်နဲ့ကြီးနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးသွားမယ့်အကြောင်းနဲ့အကယ်၍မြန်မာအစိုးရတပ်တွေကပြစ်ခတ်တဲ့လက်နက်ကြီးဖြစ်ခဲ့ရင်လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေလုပ်သွားမယ်လို့မြန်မာအစိုးရနိုင်ငံသားရေးဒုဝန်ကြီးကမနေ့တုန်းက VOA ကိုဖြေကြားခဲ့ပါတယ်။အခုလိုတစ်ဖက်နိုင်ငံတည်းလက်နက်ကြီးကြားရတာဟာတရုတ်မြန်မာနယ်စပ်နားဖြစ်ပွားနေတဲ့ကိုကန့်တိုက်ပွဲကြောင့်ပဲဖြစ်ပါတယ်။ဒီကိုကန့်တိုက်ပွဲမှာကိုကန့်တပ်ဖွဲ့တွေအခိုင်အမာအခြေကိုယူထားတဲ့လောက်ကန်မြို့မြောက်ဖက်နာကတောင်ကုန်းအမှတ်1322ကိုမြမတက်မတော်ကပြီးခဲ့တဲ့ရက်ပိုင်းတွင်သိမ်းနိုင်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒီကနေ့မှလည်းနောက်ထပ်တောင်ကုန်းအမှတ်1391ကိုလည်းထပ်သိမ်းခဲ့တယ်လို့မြမတက်မတော်ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့မှတိုက်ပွဲတွေဆက်ရှိနေပေမဲ့အရင်နေ့တွေကတော့ပြင်းထန်ခြင်းမရှိဘူးလို့ MMDA ဦးထွန်းမြတ်လင်းကပြောပါတယ
်။ဒီနေ့မနေ့9နိုင်လောက်အနေ12နိုင်လောက်အထိပေါ့နော်အဲ့ဒီတနက်တန်းနေကြားသေးတယ်ပြောတယ်တနက်တန်းတော့ဒီလက်နဲ့ကြီးကြတဲ့တန်းတော့ပေါ့အဲ့ဒါဒီနန်သင်းမန်ရှန်ဒီတော့ပါပဲအဲ့ဒီသူတို့ပြောတယ်နည်းနည်းတော့ညနေပေါ့ point ကအဲ့ဒီတကြောပေါ့ဗျာမနေ့ညအထိကတော့သူလက်နဲ့ကြီးနေအထိကပြစ်တယ်ဒါပေမဲ့တိတ်တော့ပြင်းမပြင်းထန်ဘူးပေါ့နော်
အခုလိုတိုက်ပွဲအရှိန်အနှဲငယ်ရော့လာပေမဲ့မြန်မာအစိုးရတပ်တွေရဲ့စစ်လက်နက်အင်အားလူအင်အားခြားထားပုံတွေကိုကြည်ချင်းအဖြစ်နောင်လာမယ့်ရက်တွေမှာတိုက်ပွဲတွေဆက်ရှိလာမယ်လို့ခန့်မှန်းမိကြောင်းကိုကန်တပ်ဖွဲ့ပြောခွင့်ရသူဦးထွန်းမြတ်လင်းက VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ
။ကျွန်တော် VOA နဲ့စခန်းသွားခဲ့တာဆယ်စုနဲ့ငါးစုကြော်သွားခဲ့ပါပြီခင်ဗျာ။အခုဆို VOA ရဲ့ Consumer Radio နဲ့မဲပေါက်ထားတဲ့ဆိုတော့
ဟုတ်တခါဘာဘာဦးဦးလို့ကျမခေါ်ဘူးတဲ့သူနှစ်ယောက်လဲနေကောင်းပါရဲ့လားဟင်အဲ့ဒီအခေါ်ဝေါ်ကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်ဒီလိုပါ
ဒီတော့ကဗိုလ်ချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရသားလူထမ်းစားတွေအားလုံးအပေါ်ငဲ့ညာတနာစိတ်လေးများမွေပြီးရက်ွက်လိုက်ကင်းတွေကိုပြည်သူအများစောင့်နေကြရတာကို
မင်္ဂလာပါလို့တောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူး VOA ရဲ့နေမထီလွန်းလို့ရင်းဖွင့်လိုက်ရတာပါ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတော့တနင်္ဂနွေညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်သောရရှင်တွေ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ခုလိုဝေဖန်ကြံပေးခြင်းနဲ့ VOA ကနေမြတ်တာတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်လည်ရာဘဝမှာကြုံတွေ့နေရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်နော်။ Tomorrow VOA ကိုစာလိုက်ကနေပြီးတော့စာရေးသားပေးဖို့မယ်ဆိုရင်တော့ VOA American Than မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရေးထတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးလိပ်စာတစ်ကိုစာရေးသားနိုင်ကြပါတယ်။ VOA ကိုစာရေးလာကြတဲ့သောရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင်။
VOA မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုကတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မဆုမြတ်မိုးစီစဉ်တင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှကိုနားဆင်ချင်ရအောင်ပါရှင
်။မြန်မာနိုင်ငံလိုမျိုးမိခဏခဏပြတ်တဲ့နိုင်ငံတို့ဒါလိုက်မသွဲနိုင်သေးတဲ့နေရာတို့အတွက်တော့လေမိရရနိုင်မဲ့နီးလန်းတွေရှိလာပြီကိုသားညုံကြီ
းမဆုမြမုံတယောက်ဘာတွေများတီထွင်ကြံနေပြန်ပြီလို့မြောင
်ဟာကျွန်တော်မဟုတ်ပါဘူးဒါနဲ့မောင်းတဲ့ electric car တွေထုတ်နေတဲ့နေရာမှာရှေ့ပြေးတဲ့ Tesla ကုမ္ပဏီသိတယ်မလားအဲ့ Tesla ကုမ္ပဏီကအိမ်တွေအတွက်ကိုမိရပေးနိုင်မဲ့ lithium ion battery ကိုထွင်းနေတာအခု2015နှစ်ရာသီဆိုစရောက်ပြီရှင
့်အော်ဒီ power wall ဆိုတဲ့မိရပေး battery ကိုပြောတာကိုအမေရိကမှာတဘွားဘေးတံကြောင့်မီးပြတ်တဲ့ပြဿနာတွေကရှိတော့ဒီလိုမျိုးမီးပြတ်တဲ့နေမျိုးတွေအတွက်ဓာတ်အားပြတ်မသွားအောင်လုပ်ပေးနိုင်မဲ့ဘက်ထရီဆိုပြီးတော့ဒရင်တွေမှာသုံးသပ်နေကြတာသိတယ်ဗျ
။ဟုတ်တယ်ကိုသားညုံရဲ့မီးအားကိုသုံးလောင်ထားနိုင်တဲ့ပြန်ဖြည့်နိုင်တဲ့ဘက်ထရီမျိုးပေါ့။အထူးသဖြင့်ဒီကိုယ့်အိမ်မှာနေစွမ်းအင်သုံးအတွက်ဆိုလာပြားတွေတတ်ထားပြီးသားဆိုလို့ရှိရင်အဲ့ဒီဆိုလာပြားတွေကနေပြီးတော့ဘက်ထရီကိုအားသွင်းလို့ရတယ်။မဟုတ်ရင်လည်းမီးချိုးသုံးပြီးတော့အားသွင်းထားလို့ရမှာပါ။မီးပြတ်သွားပြီဆိုတာနဲ့အဲ့ဒီ power wall battery ကတအိမ်လုံးအတွက်ကိုတရက်စာအနည်းဆုံးမီးရပေးနိုင်မယ်တဲ့ Tesla Motors ရဲ့အကြီးအကဲ Elon Musk ကဒီမိတ်ဆက်ကြေညာပွဲမှာပြောသွားတယ်လေအိမ်အတွက်မီးရပေးနိုင်တဲ့ battery က Tesla ရဲ့ဒီ Model S အမျိုးအစား electric car မှာသုံးထားတဲ့ battery ကိုအခြေခံပြီးတော့လုပ်ထားတာပါ
တကယ်တော့အဲ့လိုမျိုးမီးရပေးနိုင်တဲ့ battery မျိုးတွေကိုတခြား company တွေကလည်းထွင်နေကြတာပဲ Tesla ရဲ့ battery ကပိုထူတာကဆိုလာပြားကနေရောမီးကြိုးကနေရောဓာတ်အယူတူလောင်ထားနိုင်တာပါနေစွမ်းအင်ကိုသုံးတယ်ဆိုပေမဲ့နေအောင်မရှိတော့တဲ့အချိန်မှာဒါအပြန်ပေးနိုင်တယ်။နောက်ဒီအိမ်သုံးအတွက်တည်းမဟုတ်ဘဲနဲ့စီးပွားရေးလုပ်ငန်းတွေအတွက်ဆိုလည်းလုံလောက်တဲ့မီးအားပေးနိုင်မဲ့ဘက်ထရီကိုရွေးချယ်လို့ရတာပါ
။နောက်ထူတာကတော့ပုံစံပဲရှင်။ရိုးရိုးရှင်းရှင်းဆိုတော့ဒီအိမ်မှာထားဖို့လည်းနေရာတတ်တတ်မလို့မျက်စိထဲမှာမြင်အောင်ပြောရမယ်ဆိုရင်တော့၄ဘေ၃ဘေအရွယ်၄000ခပ်ပြပြဘုံလေး Elon Musk ပြောတဲ့အတိုင်းပြောရမယ်ဆိုရင်တော့နေရာမှာချိတ်ထားတဲ့ဗဘူးလက်ရတစ်မျိုးလိုဖြစ်နေမှာပါ။ဝါအား1000ပေးနိုင်မဲ့ဘက်ထရီနဲ့ဝါအား9000ပေးနိုင်မဲ့ဘက်ထရီဆိုပြီးတော့2မျိုးလာပါတယ်။တဲ့အိမ်ကိုအဲ့ဒီဘက်ထရီ၉ခုအထိကိုချိတ်ဆက်တက်လို့ရမှာပါတဲ့
ဈေးကတော့ဝါအား1000ဘက်ထရီအတွက်ကဒေါ်လာ3500ပေးရမယ်ဝါအား9000ဘက်ထရီအတွက်ကတော့ဒေါ်လာ3000ဆိုတော့ဈေးကတော့မသေးလောက်ဘူးဗျဒါပေမဲ့မီးဆက်တွေလို့မကြည့်ဘူးမစူညံဘူးတပတ်ပတ်ဝန်းကျင်ကိုလည်းမထိခိုက်နိုင်ဘူးအထူးဖြစ်ဆိုလာပြားတွေကနေပြီးတော့နေစွမ်းအင်ကိုယူမယ်ဆိုရင်မီတာကကလည်းအများကြီးတက်တာသွားနိုင်ပါတယ
်အမေရိကန်ကအိမ်အများစုဟာဒီနေအောင်ကြီးစွမ်းအင်ကိုအများဆုံးနေ့လယ်အချိန်မျိုးတွေမှာမီးရသုံးတဲ့ပမာဏသိမ့်နေတယ်လို့ Tesla ကုမ္ပဏီကတွက်ပြပါတယ်အဲ့ဒါကြောင့်မို့လို့ဒီနေ့လယ်ပိုင်းမှာနေအောင်ကြီးစွမ်းအင်ကို power wall battery ထဲမှာသိုးလောင်ထားမီးအားအသုံးများတဲ့အချိန်မျိုးတွေကြတော့မှ battery ကိုမျှပြီးသုံးမယ်ဆိုရင်မီတာကလည်းကျသွားနိုင်တယ်။နောက်ပြီးတော့ဒီကတချို့ company တွေကဒီလူသုံးများတဲ့မနက်ပိုင်းနဲ့ညပိုင်းအချိန်မျိုးတွေမှာဆိုရင်မီတာကကိုပို့ယူကြတာရှိတယ်မလား။အဲ့တော့မီတာကတက်တာတဲ့နေ့လယ်ပိုင်းမှာ battery အားကိုဖြည့်ထားလိုက်မီတာကများတဲ့အချိန်မျိုးတွေမှာအဲ့ဒီ battery အိုးကိုသုံးမယ်ဆိုလို့ရှိရင် ရေရှည်မီတာကကျသွားနိုင်တယ်ဆိုတာကို online ဆောင်းပါးတွေမှာသုံးသပ်ပြကြပါရယ်
။အမေရိကန်စွမ်းအင်ဌာနရဲ့ကိန်းဂဏန်းတွေရဆိုရင် TV, computer, ဝက်ရှော့ဆက်၊ရေကဲသစ်တာ၊ပကံစီးဆက်ဒီစတဲ့အိမ်သုံးဆက်ပစ္စည်းတွေအစုံရှိတဲ့အိမ်တိမ်မှာပြင်းပြမီအားတစ်နေ့ကို30ကီလိုဝတ်လောက်သုံးကြရတဲ့ဆိုတော့ဒီမီးပြတ်နေချိန်မှာအဲ့ဒီဆက်တွေအားလုံးကိုသုံးနိုင်ဖို့ဆိုရင်တော့ဝက်အား30ကီလိုဝတ်ပေးနိုင်တဲ့ပါဝါဝေါ်ဘက်ထရီတစ်ခုမှကလူနိုင်မယ်ဆိုတာကိုနည်းပညာတွေကိုသုံးသပ်တဲ့ဒီ extremetech.com မှာအသေးစိတ်ရှင်းပြထားပါရယ်။ဘက်ထရီတစ်ခုတည်းတက်ထားလို့အချိန်ကြာကြာသုံးရင်တော့မလိုတာတွေမသုံးဘဲနေမှရမှာတဲ့။မီးလုံးတို့ TV တို့ကွန်ပျူတာတို့ကတော့မီးအားရမ်းမစားလာပါဘူး။ဥပမာဒီ laptop ကွန်ပျူတာတစ်လုံးကို2ရက်လောက်သုံးနိုင်ဖို့က1ကီလိုဝတ်အားလောက်ပဲလိုတာပါ။
ကဘာကြီးပူနွေးလာနေတာကြောင့်ဒီလေထုညဉ့်ညမ်းစေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထွက်တဲ့လောင်စာတွေညင်အောင်လောင်စာတွေကိုရှော့သုံးပြီးတော့နေဆွမ်းအင်လေဆွမ်းအင်လိုမျိုးပြန်သုံးဆွမ်းအင်တွေကိုသုံးကြဖို့အတွက်အစိုးရတွေကိုယ်တိုင်ကလည်းအားပေးနေတဲ့အချိန်မျိုးမှာ Tesla ကုမ္ပဏီကဒီတအိမ်လုံးစာဓာတ်အားပေးနိုင်မဲ့ဘက်ထရီကိုထွင်လိုက်တာပါသူတို့ကုမ္ပဏီရဲ့အဓိကရည်ရွယ်ချက်ကလည်းတဘာဝပတ်ဝန်းကျင်ကိုရေရှည်ထိန်းသိမ်းထားနိုင်မဲ့အဖြေရှာရေးဖြစ်ပါတယ်ဒီ power wall lithium ion battery တွေကိုမိတ်ဆက်ပွဲထုတ်တဲ့ပွဲတော့ဆိုလို့ရှိရင် Elon Musk ကသူ့ရဲ့ battery တွေကို solar ပြားနဲ့ချိတ်လိုက်လို့ရှိရင်ဓာတ်အားလိုက်မရှိတဲ့ဒီဝေးလံခေါင်းတဲ့နေရာတွေမပြောနဲ့တကဘာလုံးကိုတော့မှမီးအားပေးနိုင်ပါတယ်လို့ပုံတွင်နဲ့ရှင်းပြသွားတယ်ရှင့
် Green Energy အခါခါပြန်သုံးနိုင်တဲ့စွမ်းအင်မျိုးကိုတီထွင်တဲ့အတွက်စွမ်းအင်နဲ့မော်တော်ကားဆိုင်ရာသုံးသပ်သူတွေက Tesla ကုမ္ပဏီပေါ်မှာအကောင်းမြင်ချီးကျူးနေကြတာကို New York Times သတင်းစာကြီးမှာကိုးကားဖော်ပြပါတယ်ဘယ်နေရာကိုမဆိုတည်သွားနိုင်တဲ့အချိန်ချင်းပြန်သုံးလို့ရနိုင်တဲ့စွမ်းအင်ရင်းမြစ်တွေကနောက်ဆိုရင်လူတိုင်းအတွက်ဆိုင်လာအကျုံးဝင်လာတော့မယ့်ကိစ္စဖြစ်ပါတယ်လို့သုံးသပ်သူတဦးကပြောပါတယ
်။နေစွမ်းအင်သုံးကနေပြီးတော့နေအောင်ကြီးမရှိတော့တဲ့အချိန်တွေမှာလည်းသုံးနိုင်မဲ့နေစွမ်းအင်သိုးလောင်သုံးဘက်ထရီဖြစ်အောင်လို့ Tesla ကုမ္ပဏီကလက်တွေ့အကောင့်ထဲပေါ်တဲ့သတင်းနဲ့ဆက်ဆက်ပြီးတော့ American ကအချိန်ကြာ MIT နည်းပညာတက္ကသိုလ်ကြီးရဲ့ဆောင်းပါးမှာလည်းအခုလိုမျိုးစွမ်းအင်သိုးလောင်ထားနိုင်တဲ့ဘက်ထရီမျိုးတွေကိုတအိမ်လုံးမီးအားအတွက်သုံးလို့ရှိရင်ဓာတ်အားလိုက်တွေထားလို့ပေးရတဲ့မီတာဂါထက်ကိုရေရှည်မှာအများကြီးတက်တာသွားနိုင်တယ်ဆိုတာကိုကိုးကားပြီးတော့သုံးသပ်ပြထားပါတယ်
။စွမ်းအင်ကိုတုံလောင်ထားပြီးတော့အိမ်တွေစီးပွားရေးလုပ်ငန်းတွေအတွက်လိုအပ်တဲ့အချိန်မှာမီးအားပေးနိုင်မဲ့ဘက်ထရီမျိုးတွေရဲ့ဈေးကွက်ကရှစ်လျှောက်ပို့ပြီးတော့ကျေပြန့်လာဖို့ပဲရှိတယ်ဆိုတာကိုလည်း Washington Post သတင်းစာကြီးမှာအကျဉ်းတွင်းရေးပါတယ်။ဓာတ်အားလိုက်တွေကိုအားမကိုးဘဲနဲ့မီးအားရနိုင်မယ်ဆိုရင်ဘက်ထရီတွေပဲဖြစ်ဖြစ်တခြားစွမ်းအင်တုံလောင်ပေးနိုင်တဲ့နည်းပဲဖြစ်ဖြစ်လူတွေကပို့ပြီးတော့စိတ်ဝင်စားလာကြမှာပါတဲ့။အထူးသဖြင့်ဒီပတ်ဝန်းကျင်ကိုလည်းမထိခိုက်နိုင်တဲ့တန်ရှင်းစွမ်းအင်မျိုးကိုလူတွေကပို့ပြီးတော့သုံးလာကြမယ်လို့ဆိုပါတယ်
။အခု Tesla Energy ကသူတို့ဘက်ထရီတွေကိုဒေါ်လာ3000အနည်းဆုံးကနေစပြီးမယ်။နောက်ဆိုလို့ရှိရင်ဈေးချသွားနိုင်တယ်ဆိုတာကိုလည်းတချို့ကတွက်ကြပါရယ်။ဘာလို့လဲဆိုတော့ဒီတန်ရှင်းစွမ်းအင်ထုတ်ပေးတဲ့ဘက်ထရီစက်ရုံတစ်ခုကို Tesla က Nevada ပြည်နယ်မှာဒေါ်လာ5ဘီလီယံအကုန်ခံပြီးတော့စောင့်နေတယ်လေ။အဲ့ဒီဘက်ထရီစက်ရုံကြီးပြီးသွားလို့ရှိရင်ဘက်ထရီအများကြီးထုတ်နိုင်ပြီဆိုလို့ရှိရင်ဈေးကဒီထက်ကျသွားနိုင်တယ်လို့တွက်ကြတာပေါ့။
Amazon ကသူတို့ရဲ့အင်တာနက်ဝန်ဆောင်မှုတစ်ခုအတွက်ကို Tesla ထွင်နေတဲ့ဘက်ထရီတွေစမ်းပြီးတော့သုံးနေပြီဆိုမှဆင်မမုံရယ
် New York Times သတင်းစာကြီးရဲ့ဆောင်းပါးထဲမှာရေးထားတဲ့ကိုသားညုံရဲ့ Amazon ရဲ့ဒီ Cloud Storage ဝန်ဆောင်မှုပေးတဲ့ Amazon Web Services ကသူတို့လုပ်ငန်းအတွက်လိုတဲ့မီးအားကို Tesla ဘက်ထရီတွေနဲ့စပြီးတော့စမ်းသုံးနေပြီလို့ပြောထားတယ်ရှင်အဲ့လိုမျိုးဒီ Tesla ရဲ့ Powerwall Battery တွေကို America ရဲ့အိမ်တွေမှာလိုက်ပြီးတော့တပ်ပေးဖို့အတွက် Solar City ဆိုတဲ့ကုမ္ပဏီနဲ့တွဲပြီးတော့လုပ်နေတာပါဒါပေမဲ့နောက်ပိုင်းကျရင်ဒီတခြားတွဲလုပ်မဲ့ကုမ္ပဏီတွေလည်းရှိလာနိုင်ပါတယ်လို့ Tesla ကုမ္ပဏီအကြီးအကဲ Elon Musk ကပြောထားပါရှင
်။မဆုမြတ်မော်စီစဉ်တင်ဆက်ပြီးကိုသားညွန်ဦးကူညီတင်ဆက်ခဲ့တဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါရရှင်။အခုကတော့အပတ်စဉ်မတူတာလေးတွေအစီအစဉ်ကိုထုတ်လွှင့်ပေးရမယ့်အလှည့်ပါ။ Golden Land Media ကမညူညူလွင်စီစဉ်တင်ဆက်တာဖြစ်ပါတယ်။
မင်္ဂလာပါရှင်ရန်ကုန်မြို့ရဲ့ကားလမ်းမကြီးတွေပေါ်မှာအများဆုံးတွေ့နိုင်တာကတော့အငှားရင်တက္ကစီတွေပဲဖြစ်ပါတယ်အခုလိုရန်ကုန်မြို့မှာအငှားရင်တက္ကစီတွေပေါ်များလာတာနဲ့ပတ်သက်ပြီးရန်ကုန်မြို့ကန်တွေရဲ့သဘောထားအမြင်မကြူတာလေးတွေကိုဒီတစ်ပတ်ရှင်းပြပေးသွားမှာပါနိုင်ငံသူရဲ့မျိုးပြလူနေမှုစနစ်ထဲမှာတက္ကစီလို့ခေါ်တဲ့အငှားရင်ဆိုတာကလည်းမရှိမဖြစ်ရှိနေတာပါလွန်ခဲ့တဲ့19ရာစု1869ခုနှစ်ကလန်ဒန်မြို့နယ်နယူးယောက်မြို့တွေမှာ electric battery စွမ်းအားနဲ့စတင်ပြေးဆွဲခဲ့တဲ့အငှားယင်လုပ်ငန်းဟာအခုချိန်မှာတော့ကမ္ဘာအနှံ့တွေ့နိုင်ပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာဆိုရင်လည်းအရင်ခေတ်တွေကနေမတူအယောင်အသွေးအစုံအမျိုးအစားစုံလာတဲ့အငှားယင်တက္ကစီတွေကိုရန်ကုန်မြို့မှာနေရာအနှံ့တွေ့နိုင်ပါတယ်။တချို့နိုင်ငံတွေမှာတော့တက္ကစီအငှားယင်တွေဟာကုမ္ပဏီအလိုက်အယောင်အသွေးညီညီညာညာနဲ့ကားအမျိုးအစားတူတူညီညီတွေ့နိုင်ပေမဲ့မြန်မာနိုင်ငံမှာတော့တူညီမှုမရှိတဲ့ကားအမျိုးစုံတူညီမှုမရှိတဲ့အယောင်မျိုးစုံတက္ကစီအငှားယင်တွေကိုတွေ့ကြရမှာပါတ တချင်ကကားစင်းနှုံးတွေအစမတန်မြင့်မာတာကြောင့်တက္ဆီအငှားယာဉ်တွေကိုပေါ်ပေါ်များများမတွေ့ခဲ့ရပါပေမဲ့အစိုးရအပြောင်းလဲဖြစ်ပြီးမော်တော်ယာဉ်တင်သွင်းတဲ့ဥပဒေတွေလည်းမတူတော့တဲ့အချိန်မှာတော့တက္ဆီအငှားယာဉ်တွေလည်းလက်ညှိုးထိုးမလွဲဖြစ်လာခဲ့ပါတယ်အခုလိုရန်ကုန်မြို့ကြီးမှာအရင်ကနဲ့မတူအငှားယာဉ်တွေပေါ်ပေါ်များများရှိလာတာအပေါ်ရန်ကုန်ဒေသခံတွေရဲ့သဘောထားတွေကတော့မတူကြပါဘူ
းဒီပြည်များလာတဲ့ပုံမှာကတော့ပြောရမဆိုရင်လက်ရှိအနေအထားကတော့များလာတာမကောင်းတဲ့သဘောပေါ့ဒါလို့ဆိုလမ်းကျတဲ့ကားတွေကအများများလာဆိုတော့မငှားတဲ့လူနဲ့ကားအရေးတစ်နေကကြတော့အစားအစာအချိုးစားကမညီတော့ဘူးလေညီတော့ခါကြတော့ဟိုဝင်းဝဲပန်းသာကြတော့အခုကလဲလာတာပေါ့အဲ့လိုရှားဖွေတာခက်လာတယ်ပေါ့အဲ့လိုပေါ့လို့
ဟုတ်ကဲ့ပါကျမကရန်ကုန်မြို့မှာနေရနေတဲ့လူတယောက်အနေနဲ့ပြောရမယ်ဆိုရင်တော့တက္ကစီတွေများလာတာကောင်းတယ်လို့မြင်ပါတယ်။ဟိုဘာဖြစ်လို့လဲဆိုတော့ရန်ကုန်မြို့ရဲ့လူဦးရေကလည်းထူထပ်လာတယ်လေ။ဟိုဆိုတော့ဒီတက္ကစီတွေများလာတဲ့အပေါ်မှာဒီလူဦးရေနဲ့ကတော့ဟိုတော်တင့်တယ်လို့ထင်တာပဲ။တခုရှိတာကတော့လမ်းတွေအရန်ကျက်တယ်ပေါ့နော်။လမ်းတွေအရန်ကျက်တယ်ဒီလိုမျိုးလမ်းကျက်နေတယ်နောက်ပြီးတော့ဒီတက္ကစီတွေကများလာတာဆိုပေမဲ့နည်းနည်းစီကတ်မိုင်းပေါ့နော်။စီကတ်မိုင်းကိုသေချာထိန်းသိမ်းနိုင်မယ်ဆိုလို့ရှိရင်တော့အများကြီးကောင်းသွားမယ်လို့ထင်တယ
်။အခုကတက္ကစီစီးရေများလာတယ်လို့ကျွန်တော်ကိုကဟိုကားတစ်တည်းလဲဟို choice လုပ်လို့ရတယ်နောက်ပြီးတော့ဟိုဟိုကား connection ပုံမှာလဲပို့ပြီးတော့နိုင်ငံကားသွင်းတာကားသွင်းတဲ့အရေးအတွက်တွေများလာတဲ့အတွက်ကြောင့်မို့လို့ပို့ပြီးတော့ကောင်းတယ်အဲ့ဒီလိုကောင်းတယ်ကောင်းပြီးတော့ဟိုကိုလိုတဲ့ခရီးကိုလဲကားပါကင်အတွက်ပူစရာမလိုတော့ဘူးကိုလိုရခရီးကိုလဲဟိုချက်ချင်းရောက်တယ်အဲ့ဒီအတွက်ကြောင့်မို့လို့စီးရေများတာပို့ကောင်းပါတယ်
အခုတက်စီရေများလာတာကတော့ဟိုကောင်းပါတယ်ဒီလိုပဲဟိုဟို choice လုပ်လို့ရတာပေါ့နော်ဟိုအပြင်နေပိုင်းသွားမယ်ချိန်နာတာပဲရှိရလို့ကိစ္စပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်အဲ့လိုမျိုးရှိရဆိုလို့ရှိရင်ဟိုရွေးပြီးတော့ဈေးစစ်တာတွေကအစားလဲတက်စီသမားတွေကအဲ့လိုမျိုးတချို့တွေဆိုသဘောကောင်းတဲ့သူဆိုလဲစစ်တာတော့ကိုအများကြီးဟိုဖြစ်လို့ရတယ်အဲတကယ်လို့ဟိုကိုမကြိုက်ဘူးဆိုလဲဟိုလုံးဝ give size ဆရာမလို့ဘူးပေါ့နော်အဲနောက်ပြီးတော့လေကားတွေကအစ်စ်တွေကောင်းတာကြီးအယားကွန်းနဲ့အဲ့လိုဟိုကောင်းကောင်းမွန်ကားတွေကိုရွေးပြီးတော့ဟိုငှားလို့ရတယ်
။တက္ကစီများတော့ရန်ကုန်မြို့နယ်လူတို့အတွက်တော့နည်းနည်းအဆင်တော့ပြေပါတယ်။ဒါပေမဲ့ဟိုကမောင်းတဲ့လူတွေနဲ့စီကန်ရှိရှိလေးဟိုကလာအဲ့ဒီလိုရှိရဆိုတော့ပိုကောင်းတော့ဘူး။လမ်းပေါ်မှာတွေ့နေတာဆိုတော့အဲ့လိုစီကန်ပဲဘယ်မှာသွားတာလို့ရှိရပါတော့။ဒါတော့လူအခုဆိုတော့အခုလိုအခြေအနေမျိုးပဲဆိုတော့တက္ကစီရှိရတော့ပေါ့ပါတယ်ဒါပေမဲ့အများကြီးကြောက်လည်းအရန်ဟိုလမ်းကျောတွေပိတ်ပြီးတော့မဖြစ်ဘူးဒါပေမဲ့ရှိစီးရလို့ပြောတော့တင့်တော်ပါတယ်ဟိုနားဒီနားပါပြီးတော့သူအချိန်ကြီးပြင်းနေသူရောက်သွားဆိုတော့လေ
တက္ကစီတွေများလာတာကြိုက်တာပေါ့ဟိုသွားလို့ရအောင်လေအချိန်မရွေးနေရာမရွေးတက္ကစီတွေဟလာငှားလို့လည်းရတယ်သွားစီလာကြီးလည်းလွယ်ကူတာပေါ့ဒါပေမဲ့တခုတော့ရှိတာပေါ့ဟိုတော့ကလို့ဟလာကိုသွားခြင်းတဲ့နေရာကိုအချိန်ကြိုက်ပြီးတော့မရောက်တော့ဘူးတက္ကစီတွေကတော့များလာတယ်เนาะလူတွေလည်းများလာတယ်စီးတယ်ဒါပေမဲ့ကားတွေအခုကတော့လူအလုံးသိပါတယ်ကားတွေဒီကြက်တာပေါ့เนาะဒီကြက်တဲ့အခြေောက်ဒီတက္ကစီငှားစီးတာပဲရှိတယ်ကိုလူတဲ့နေရာကိုအချိန်ကြိုက်မရောက်နိုင်ဘူးတက္ကစီများလာတော့ကြိုက်ပါတယ
်နိုင်ငံအများစုမှာတော့တက္ကစီငှားစီးတဲ့အခါစီးနှင်းကကိုမီတာစနစ်နဲ့မီတာကိုကြည့်ပြီးပေးချရပါမယ်မြန်မာနိုင်ငံမှာတော့တက္ကစီမောင်းနေသူတွေရဲ့နှုတ်ကထွက်လာတဲ့နှုံးထားကိုမေးပြီးပေးကြရတာပ
ါအခုလိုရန်ကုန်မြို့ကတက္ကစီတွေဟာမီတာနှုံးထားနဲ့ပြေးဆွဲတာမဟုတ်တဲ့အပြင်အဲကွန်ဖွင့်ရင်ဈေးတစ်မျိုးအဲကွန်မဖွင့်ရင်ဈေးတစ်မျိုးဆိုတာကလည်းမတူတာလေးတွေလို့ပြောရမှာပါရှင်ကျွန်တော်ညီမျိုးလွယ်မှာ
မညညလွင်စီစဉ်တင်ဆက်တဲ့မတူရာလေးတွေကိုနားဆင်ခေကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုအဖတ်စဉ်စနေနေ့ညချမ်းတိုင်းမှာပုံမှန်တင်ဆက်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့တယ်ဒါမှမဟုတ်လည်းတေးသချင်းလက်ဆောင်တွေတောင်းလို့တယ်ဆိုရင်ဖြင့်ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကို ည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုကတော့ကိုသားညွန်ဦးစီစဉ်ပြီးထုတ်လုပ်သူမဆုမွန်နဲ့အတူတင်ပြမယ်စနေညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာစနေညပိုင်းဒီဓာတ်ရိုက်လေးလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီသဘောဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကိစ္စရပ်ဖြစ်ပါတယ်။အဓိကတော့ကျွန်တော်မကြင်ရဆိုလို့ရှိရင်ပဲကျွန်တော်ဒီနီပေါ့နိုင်ငံမှာငလျင်ဒဏ်ကြောင့်ကျွန်တော်ဒီသဘောဝဘေးအန္တရာယ်ကြောင့်လူအသေးပြောက်တွေပျက်စီးဆုံးရှုံးမှုတွေတော်များများကြီးမားခဲ့ရပါတယ်။အလားတူပဲမြန်မာနိုင်ငံဟာဆိုလို့ရှိရင်လည်းဒီသဘောဝဘေးအန္တရာယ်ကိုခံခဲ့ရတဲ့အတွေ့အကြုံတွေရှိပါတယ်။အဲ့တော့ဒီအခြေအနေမှာကျွန်တော်တို့မြန်မာနိုင်ငံမှာဆိုရှင်ဥမာအပြင် Nuggets မုန်တိုင်းလိုအခြေအနေမျိုးမှာလူတော်များများသိဆုံးနေပျက်စီးဆုံးရှုံးမှုတွေကြီးကြီးမားမားကိုရှိခဲ့ပါတယ်။အဲ့တော့အခုအချိန်ဒီဒီနိုင်ငံရဲ့အပြောင်းလဲတစုံတရာဖြစ်လာတဲ့အချိန်မှာဒီမြန်မာနိုင်ငံရဲ့သဘောဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုနဲ့ပတ်သက်လို့ဘယ်လိုများအခြေအနေရှိလဲဆိုတာကိုကျွန်တော်သုံးသပ်ဆွေးနွေးဖို့အတွက်ဒီဆွေးနွေးကိုဆွေးနွေးပွဲစီစဉ်တာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပင်နိုင်အဖြစ်ပုဂ္ဂိုလ်နှုဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဥဝင်းမျိုးသူဖြစ်ပါတယ်။ဥဝင်းမျိုးသူကတော့ Ecotive ဒီသဘောပေါင်းရင်ဆိုင်ရာဖွဲ့စည်းရဲ့တာဝန်ရှိသူတူဖြစ်ပါတယ်။နောက်တစ်ခုကတော့ဒီပြည်သူ့လွှတ်တော်ပြည်သူ့လွှတ်တော်ရဲ့ဒီတရားစတာနဲ့သဘောပေါင်းရင်ထိန်းသိမ်းဆိုင်ရာကော်မတီရဲ့အတွင်းမှုဦးသိန်းလွင်ဖြစ်ပါတယ်သူတို့နှစ်ဦးစလုံးလေလိုက်ပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးဦးဝင်းမျိုးသူကိုဖိတ်ခေါ်ချင်ပါတယ်ဦးဝင်းမျိုးသူကြားရပါလားခင်ဗျာ
ဟုတ်
ကဲ့ဦးဝင်းမျိုးသူရေခုနကကျွန်တော်ပြောခဲ့သလိုပါပဲမြန်မာနိုင်ငံရဲ့သဘောပေါင်းရင်ထိန်းသိမ်းရေးဆောင်ရွက်နိုင်မှုနောက်ချက်ကတော့ဒီသဘောဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုပေါ့ကြိုတင်ပြင်ဆင်မှုတွေအဲ့တော့အခုအပြောင်းလဲဖြစ်လာတဲ့တစုံတရာလွှတ်တော်ပေါ်လာတဲ့တိကျအစိုးရတရားအနေနဲ့ရှိတယ်အဲ့တော့ဒီအခြေအနေတွေအောက်မှာဆောင်ရွက်နိုင်မှုနဲ့ပတ်သက်လို့ဦးဝင်းမျိုးသူရဲ့ကျွန်တော်ပထမဆုံးဦးဝင်းမျိုးသူရဲ့ဟို first impression ပေါ့ဘယ်လောက်ထိလှုပ်လာနိုင်ပြီလို့ယူဆပါလဲ
ဒီလှုပ်လာနိုင်ပြီလဲဆိုရင်တော့အရင်အတည်းတော့နည်းနည်းတော့ပုံပုံပွင့်လင်းပြီးတော့ရံပုံငွေရရောပေါ့နော်ဆောင်ရွက်နိုင်မှုနေထားတော့နည်းနည်းတိုးတက်လာတယ်လို့ဆိုတော့ကျွန်တော်ယူကသုံးသပ်ပါတယ
်ဟုတ်ကဲ့တိုးတက်လာတယ်ဆိုတာကအခုကသူတို့ဒီအမျိုးသားတဘောပေါင်းပြည်ညာဆိုင်ရာစီမံခန့်ခွဲမှုကော်မတီအမျိုးသားအဆင့်ဆိုတာလည်းပေါ်လာတာရှိပါရယ်ခင်ဗျာအဲ့တော့ဒီကော်မတီရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ရောတော်တော်လေးပုံဝင်လင်းလင်းလူစုကြားထဲမှာထင်သာမြင်သာအခြေအနေဘယ်လိုများရှိပါလဲ
အဲလူစုရဲ့အခြေအနေလူစုနဲ့ဆက်ဆက်တဲ့လူတွေအပိုင်းတွေရာလည်းလိုအပ်ချက်တွေရှိပါဖြစ်ပါတယ်ပုံစံလည်းပဲလိုအပ်တဲ့ဤပညာအပိုင်းဌာနဆိုင်ရာအပိုင်းနောက်ငွေကြေးအပိုင်းတွေမှာတော့ကျွန်တော်တို့ဒီစစ်စိုးရနဲ့မတူတဲ့အပိုင်းတွေတော့ရှိကြပါဘူး။ဥပမာမိုးလေဝသပြောမယ်ဆိုရင်နိုင်ငံတကာအကူအညီတွေပို့ရလာတော့ပို့ပြီးချင်းမီရဲ့ကျွန်တော်တို့ဒီမိုးလေဝသတိုင်းတာတဲ့ဝေဒါတွေရလာတဲ့တွေ့ဒါကကျွန်တော်တို့ဒါသဘောဝမုံတိုင်းနေကြမယ်အတွက်ကိုအများပဲအရန်ကိုပဲထောက်ပံ့ပေးတဲ့အကိစ္စအရမျိုးပေါ့နော်။နောက်ကျွန်တော်နားလည်သလောက်ကတော့မတားသေးခင်ကကျွန်တော်လွတ်တော်ထဲမှာလဲဒါအရေးပေါ်စီမံခန့်ခွဲမှုတွေတုံးမှုတွေကိုရန်မုံတွေကိုကျွန်တော်ဒီလျင်ကျွန်တော်မှတ်ဒါမမိုင်းပေါ့။and the allow la to that to table တွေကိုဒါချွတ်တော်ချွေးနေလို့ကြားရတယ်အတိုင်းရှိတာကောင်းပါတယ်ပေါ့နော်တော်တော်လေးပဲအသူသတိတော့ရနိုင်ငံကဖွဲ့စည်းနေပေါင်းပြီးတော့ဒီတဘောကဘေးရန်ဒီမှန်ခံရေးစီမံချက်တွေဆွဲလာတော့ကျွန်တော်အပြုတဘောအနေနဲ့မြင်နေတော်တော်လေးပဲအောက်ခြေအဆင့်ဒီတော့သွားဖို့ကိစ္စကတော့လိုအပ်ချက်တွေအများကြီးပေါ့ကျွန်တော်ဆုံးမပြောလို့ဒီလိုလေးတွေပဲရှိနေကြတာသေးရဲ့
ဟုတ်ကဲ့ခင်ဗျကျွန်တော်ဖုန်းတစ်ချက်ဆက်ကင်ထားပြီးပါကျွန်တော်လီလိုက်ပေါ်မှာဆက်နေပြီးပါအောင်နောက်ဒီပင်နိုင်ဆွနေမဲ့ပုဂ္ဂိုလ်တူဖြစ်တဲ့ဒီတန်ဇတာနဲ့သဘောထင်းသိမ်းဆိုင်ရာကော်မတီဒါကတော့အောက်လွှတ်တော်ပါပါအဲ့ကော်မတီရဲ့အတွင်းမှုဦးသိန်းလွင်ကြားပါလားခင်ဗျပြည်သူ့လွှတ်တော်ကုစလေပါ
ဟုတ်ကဲ့ကြား
ပါဦးသိန်းလွင်ဦးသိန်းလွင်ကတော့ဒီတရားစတာနဲ့သဘောပေါင်းရင်ထင်းသိမ်းဆိုင်ရာကော်မတီဆိုတော့သဘောပေါင်းရင်နဲ့ပို့ပြီးတော့ပတ်သက်မှုရှိပါလိမ့်မယ်အဲ့တော့သဘောပေါင်းရင်ထင်းသိမ်းကတကယ်တော့ပြောရင်ဒီဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုမှာလည်းကိစ္စတရားအနေနဲ့ပါလာခေါ်တော့လွတ်တော်ထဲမှာကျွန်တော်အရင်ဆုံးမေးချင်တာလွတ်တော်ထဲမှာခုနဒီသဘောဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုနဲ့ပတ်သက်လို့ဆောင်ရွက်ချက်တွေပေါ့နောက်တစ်ခုကသဘောပေါင်းရင်ထင်းသိမ်းနဲ့ပတ်သက်လို့ဆောင်ရွက်ချက်တွေဘယ်လောက်ထိလှုပ်လာနိုင်ပြီလဲလွတ်တော်ပြောမစို့လင်းနှစ်တန်းရှိပါပြီ
ကျောင်းရနာကျွန်တော်တို့ဒီလွတ်တော်ရေလို့ပြောလာတဲ့အခါမှာရခိုင်ရနေတော့မတူပါဘူးခင်ဗျကျွန်တော်တို့တကယ်ခေတ်ကာလနဲ့မတူဘဲနဲ့အထူးသဖြင့်တဘာဝပတ်ဝန်းကျင်တင်းတင်းရေးကိစ္စတွေဘယ်တော့ပြောရဲတဘာဝဒီအန်ဒီကျွန်တော်တို့ကာကွယ်ရေးကိစ္စတွေဟာအရင်ကစာအုပ်ပြင်နေတာမှရှိလာပါပဲကျွန်တော်တို့ ဒီလိုတော့ကိုယ်လည်းများကလည်းတက်ဆိုင်ရာဒေသအပြည်ကြီးကိုကစားပြီးတော့ပြောကြပြီးကြဆွေးကြတာပြီးရှိပါတယ
်ဟုတ်ကဲ့အဲ့တော့ဦးသိန်းတွင်ကပြည်သူ့တော်ရဲမှဆိုတော့ခုနကပြောသွားတဲ့ဒီတက်ဆိုင်ရာကုစလေတွေကသူတို့ဒေသစိုးရင်ချက်တွေဆိုတော့ဘလောက်ထိမြန်မာနိုင်ငံကသဘောဘေးအနေနဲ့ပတ်သက်လို့စိုးရင်ပွဲရရှိလဲလေးလာမိသလောက်ပေါ့အဲ့ဒီမှာဆွေးနွေးကြတဲ့အထက်မှာ
အဲကျွန်တော်တိုင်းရဲ့ဘာသာပြန်လို့ဆိုရတဲ့ပေါ့နော်ကျွန်တော်တို့လည်းနည်းနည်းခြုံငုပ်ပြီးတော့တင်ပြရရင်ဒီလိုကမရှိခဲ့ဘူးလေပေါင်းဝင်ကျင်းတည်းကြီးဥပဒေဆိုတာကျွန်တော်တို့သထဆန်းတဲ့ပြင်ကပေါ်လာခဲ့ပါလေဒီပေါင်းဝင်ကျင်းတည်းကြီးဥပဒေကဘာသာပြန်တယ်ကျွန်တော်တို့ဒီကာကွယ်ရေးနဲ့ပတ်သက်လို့ကျွန်တော်တို့တော်ဝတ်ပြီးတော့ကျွန်တော်တို့တက်ဆိုင်တာလေးရှိပါတယ်အဲ့ဒီမှာကျွန်တော်တို့ပေါင်းဝင်ကျင်းဆိုင်ရာအရေးပေါ်အခြေအနေဆိုတာကို definition လေးဖတ်ထားပါလေ။အဲဒီမှာပြောရဲဆိုတော့ပတ်ဝန်းကျင်ဆိုင်ရာအရေးပေါ်အခြေအနေဆိုဒီမှာတဘာဝအလျောက်ဖြစ်စီဒီလိုမျိုးပြုလုပ်မှုကြောင့်ဖြစ်စီဘဝလာတော့ဘေးအန္တရာယ်တို့မဟုတ်ငြင်းငြင်းမှုကိုချက်ချင်းအရေးယူဆောင်ရွက်ခြင်းမပြုပါကအများသည့်ပြည်သူအားဘေးအန္တရာယ်ကင်းရှင်းရေးနှင့်ဇာမရေးကိုတလကောင်းပတ်ဝန်းကျင်နှင့်ဒေသနှင့်ကိုတလကောင်းဒီပါးစနေကြီးအခြေအနေလို့ဖတ်ဆိုထားပါလေ။ဒါဥပဒေအားဖြင့်အရင်ဆုံးပြည်ခေတ်ကာလကတခါမှမရှိခဲ့ဘူးကဲဒီပေါင်းဝင်ကျင်းပင်လေးဥပဒေကို2012ကိုပြဋ္ဌာန်းတဲ့အခါမှာကျွန်တော်တို့ဥပဒေတရားအနေနဲ့တော့ဒါကျွန်တော်တို့တိုင်နိုင်တဲ့အနေသားရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီအဓိကဒီပေါင်းရင်နဲ့အခြေအနေနဲ့ပတ်သက်လို့ပြန်လှည့်ပြီးတော့မေးချင်ပါတယ်အခုပြောမှဆိုရင်ဒီတကဘာလုံးမှာလည်းရာသီဥတုဖောက်ပြန်မှုကြောင့်ဒီပေါင်းညစ်ချင်းတွေပြောင်းလဲတာတွေရှိလဲတဘောကဘေးအန္တရာယ်ကြုံရတာလည်းရှိပါတယ်မြန်မာနိုင်ငံအနေနဲ့ကတော့တဘောကဘေးအန္တရာယ်ကဘလောက်ထိကြုံရနိုင်ခြေရှိလဲဘလို့စိုးရင်ချက်တွေရှိလဲအရင်ဆုံးကိုဦးဝင်းမျိုးသူဖြေပေးပါလားခင်ဗျဟု
တ်ကဲ့ပါတဘောကဘေးအန္တရာယ်ကြုံဆုံးနိုင်ငံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါသတ်မှတ်ချက်ရှိတာတစ်ချက်ကျွန်တော်ဆောင်းအောင်ပြောလို့ပေါ့ဗျာဒီတဘောကမုံတိုင်းတွေကိုကျွန်တော်တို့ဒါခံနိုင်မြန်မာနိုင်ငံအနေနဲ့ကစားဖို့ရှိတယ်ဒီတိုင်းပဲကျွန်တော်တို့ကအင်မတန်ပူပြင်းတဲ့ဟိုဘော၆တွဲမှုပေါ့နော်ဒါကိုလည်းကျွန်တော်တို့ကခံစားဖို့ရှိတယ်။နောက်ရေကြီးရေရှမ်းတာတွေဒါဒီဒုက္ခတွေလည်းကျွန်တော်တို့ကကြုံတွေ့ရဖို့ရှိတယ်။နောက်တစ်ခုကမြေပြိုတိုက်စားတာတွေကလည်းမြန်မာနိုင်ငံမှာကြုံဆုံနိုင်တယ်။နောက်တစ်ခုကဒီတဘာဝငလင်တန်ပေါ့နော်ဒီကိစ္စရပ်တွေကြည့်ကြရဖို့ရှိတယ်ဆိုပြီးတော့ကျွန်တော်တို့ဒါသတ်မှတ်ထားတာရှိပါတယ်ပေါ့အဲ့တော့ငလင်တန်နဲ့ကတော့ပြီးကြပေါ့ဗျာတော်တော်လေးရေတူးကြောင်းလေးချင်းနဲ့ပြဆက်ဆက်ပြီးတော့ဖြစ်လာနိုင်တဲ့ဘဝဘေးအန္တရာယ်နဲ့ပတ်သက်ပြီးဟိုကျွန်တော်တို့အကာအကွယ်အမဲဆုံးဒီနေ့နဲ့တိုင်ဟိုဒါသက်ဆိုင်ရာရရှိတဲ့သတင်းချက်လက်တွေညာနေပြီးတော့ကျွန်တော်တို့သတ်မှတ်ချက်တွေရှိပါတယ်ဘယ်ဒီနေ့နဲ့တိုင်နေရခံစားအဆုံးလဲပေါ့နော်နံပါတ်၁ကတော့ ARD တိုင်းပေါ့ဗျာဒုတိယကတော့ကျွန်တော်တို့ရခိုင်ပြည်နယ်ပေါ့တတိယကတော့ရန်ကုန်တိုင်းပေါ့အဲ့ဒါမှထူးထူးခြားခြားစထုတ်တာကချင်ပြည်နယ်လိုဟာမျိုးလည်းတွားပြီးတွေ့တာလည်းရှိတယ်ပေါ့ဒါလေးတွေကတော့ကျွန်တော်တို့လေရှိနေတဲ့တဘာဝဘေးအန္တရာယ်တရင်ချက်လက်တွေမှာမူတည်ပြီးတော့ပြည်내နဲ့တိုင်းလိုက်နော်အရေးကြီးမှုလေးတွေကိုကျွန်တော်ဝိုင်းပြီးတော့စဉ်းစားပြီးတော့ပြုစုထားတာလေးတွေပေါ့ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဦးသိန်းလွင်လည်းမြေ့ချင်ပါလေဦးသိန်းလွင်ပြုလုပ်တော်ကိုယ်စားလှယ်တူအနေနဲ့လွှတ်တော်ထဲမှာကြားတဲ့အခြေအနေကိုတွေ့အခြေအနေမြန်မာနိုင်ငံရဲ့သဘောပေါက်ရင်းအခြေအနေအဲ့ဒါနဲ့ပတ်သက်လို့အကဲဖြတ်ပြီးပါအောင
်ဟုတ်ကဲ့ဟိုရာသီဥတုပြောင်းလဲမှုကြောင့်ကျွန်တော်လက်တလုံးခံစားနေရတာကတော့ကျွန်တော်ကအခုတောင်ဒီသားကြီး၆မြို့နယ်ပြည်သူ့စစ်တပ်ကိုဖြစ်ပါတယ်။ကျွန်တော်မြို့နယ်မှာဆိုရင်ဒီနှစ်ကတနည်းလုံးရွာတဲ့မိုးရေကြီးလက်မှာဟာတစ်နှစ်ကလည်းရဲ့တစ်နှစ်ကသူ့ရဲ့နှစ်ကရွာလာတဲ့ထက်ဝက်ပဲရွာပါတော့တယ်။ထက်ဝက်ပဲရွာတော့ကျွန်တော်မိုးနေရဒေသမှာတိုင်းပြည်ကိုအဓိကထားပြီးတောက်ပေါ်ရတဲ့ကျွန်တော်တို့မြို့နယ်ဒီမြို့နယ်သားချိရဒီချိရသားများမှာအခက်အခဲအများကြီးကြုံတွေ့ရပါတယ်။အဲ့ဒါကိုကျွန်တော်ဥပမာပေးပြီးတွတ်တော်မှာကျွန်တော်မျိုးကုန်မိခဲ့ပါတယ်။ကျွန်တော်မြို့သားကြီးကျွန်တော်မြို့နယ်ကိုပဲကျွန်တော်ဥပမာပေးပြီးတော့တပြည်လုံးကျွန်တော်တို့မိုးနေရေးစားဒေသဒါရာသီဥတုကျွန်တော်တို့ပြောင်းလဲမှုကြောင့်ဖြစ်လာတဲ့အနေအထားကိုမိခဲ့ပါတယ်။တစ်လက်ကတည်းကပဲဖတ်ဆက်မျိုးကုန်အနေနဲ့ဒီတဘာဝပေးရနေပြီကျွန်တော်တို့ပေါ်ပေါက်လာရင်ကျွန်တော်ရေးရှိကျွန်တော်တို့ရေးလို့ရေးတို့ရေးလက်ပေါ့ဗျာကျွန်တော်တို့နိုင်ငံချက်ချင်းဆောင်ရမှာရေးလက်ဆောင်ရမှာရေးရှိဆောင်တဲ့အစီအစဉ်ကိုကျွန်တော်မျိုးကုန်မိခဲ့ပါတယ်အဲ့တော့ကတာဝန်ရှိတဲ့ဝန်ကြီးဌာနကလာရှိတာတော့ဒီဟာကိုလည်းသူစီမံဆောင်ရွက်နေပါတယ်ဆိုတော့အဖြေလေးတော့ကျွန်တော်ရခဲ့ပါတယ်ခင်ဗျ
အဲ့တော့အဲ့ပုံမှာရောဦးသိန်းလွင်ကျင်းတိုင်းမှုရှိရလားဆိုရဘက်ကဖြေကြားတဲ့ပုံမှာ
အဲဒါတော့ကျွန်တော်တို့တွတ်တော်မှာဒီလိုရှိပါတယ်မျိုးကုန်မျိုးတယ်တွတ်တော်ကထားကြီးကတစ်ဆင့်မျိုးတယ်တက်ဆရာဝန်ကြီးဌာနကကြိုးစားလာဖြေတယ်ဆိုတာဟာကျွန်တော်တွတ်တော်မှာပဲတွတ်တော်ရဲ့မှာလာဖြေတဲ့ဂတိကဝတ်ဒီပေါ့နော်ဂတိကဝတ်ကဒါဆိုက ဟိုကျွန်တော်တို့ကကိုစားပြုပြီးတော့သက်ဆိုင်ရာဝန်ကြီးဌာနတို့ကြီးလာဖြေသွားတာပါကျွန်တော်ကျင်တတ်တယ်မကျင်တတ်ဘူးဆိုတာကတော့တကယ်လက်တွေ့အကောင့်တွေဖော်နိုင်မှုရှိမရှိကတော့ကျွန်တော်အဲ့ပုံမှာမသိပါဘူးခင်ဗျာ
ခုနလိုမျိုးပေါ့ဦးသိန်းနေတို့ပြည်သူ့တော်မတ်တီကနေပြီးတော့ဒီသဘောပေါင်းရင်ထင်းသိမ်းနဲ့ပတ်သက်လို့နောက်တစ်ခါဒီသဘောဘေးရန်ကြီးရဲ့ဆိုင်ရာစီမံခန့်ခွဲမှုနဲ့ပတ်သက်လို့မိကုန်နေမိတယ်ပြောကြတယ်ဆွေးနွေးကြတယ်ဒီပုံမှာလက်တွေ့လောက်ရတာတော့အုတ်ချွေပိုင်းရပါအုတ်ချွေပိုင်းရဲ့ဆောင်ရွက်ချက်တွေကရောဘယ်လိုရှိလဲဘယ်လိုသုံးသပ်မိပါလဲ
အော်ကျွန်တော်တို့ဒေရလီကျွန်တော်တို့ဟောပေါ့နော်ဟိုတိတိတိဆောင်ရွက်ဖို့တော့လိုအပ်နေပါသေးတယ်တကယ်တမ်းအောက်ခြေအဆင့်ကြီးပေါ့နော်တကယ်ခံစားနေရတဲ့ကျွန်တော်တို့ပြည်သူပြည်သားတွေရဲ့တက်တာကြောင့်လွတ်ဖို့ကတော့ပြည်ထမကအစားတဲ့တူလို့ဖို့လိုနေတယ်လို့ကျွန်တော်တို့သတ်တော်ကိုယ်စားလက်အများစုကတော့တုံ့ပြန်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးဝင်းမျိုးသူကျွန်တော်တစ်ဖက်လှည့်ပြီးတော့မေးချင်ပါတယ်ခုနကဒီဘဝပေါင်းရင်နဲ့ပတ်သက်လို့ဒီလွတ်တော်ပိုင်းကဆောင်ရွက်ချက်ပါခုနဥပဒေတွေထွက်လာတာရှိပါတယ်ဘဝပေးရနေဆိုင်ရာစီမံခန့်ခွဲမှုဥပဒေဆိုတာလေ2013ခုနှစ်ဇူလိုင်လ31ရက်နေ့မှာသူတို့အတည်ပြုခဲ့ပြီးပါပြီပြည်ထောင်စုဥပဒေကနေပြီးတော့အဲ့တော့ဒီလွတ်တော်ဘက်ကဒီဘဝပေါင်းရင်ပေးရနေဆိုင်ရာစီမံခန့်ခွဲမှုဆောင်ရွက်ချက်တွေနဲ့ပတ်သက်လို့အခုလိုဆောင်ရွက်မှုတွေမှာအားရကျေနပ်မှုရှိရလားဘာတွေလိုအပ်ချက်ရှိရလို့ယူဆပါလဲโอเคဦးဝင်းမျိုးသူကြားပါလားခင်ဗျာโอเคဦးဝင်းမျိုးသူကြားပါလားဟယ်လိုကိုဦးဝင်းမျိုးသူကိုဝင်းမျိုးသူ line ကိုပြတ်သွားလို့ပါကျွန်တော်ဦးသိန်းလို့ပဲပြန်မေးပါမယ်အဲ့တော့ခုနကကျွန်တော်မေးတယ်မေးကုန်ပါပဲလွတ်တော်ထဲမှာအခုလိုဒီဆောင်ရွက်မှုတွေနဲ့ပတ်သက်လို့ဦးသိန်းလို့ရဲ့အမြင်ကလုံလောက်ရဲ့လားလုံလောက်လုံနိုင်ရဲ့လားကျင်းတဲ့အာရမှုရှိလားဘယ်လိုရှိပါလဲခင်ဗျာဒီသဘောပေါ်ခြင်းထင်းထင်းနဲ့ပတ်သက်လို့ပါ
အော်ဒီအကလဖျားမယ်ဆိုလို့ရှိရင်ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေဆိုတာကတာဝန်ကြီးအဓိကတာဝန်ကြီး၃ရက်ရှိပါတယ်ပထမတစ်ရက်ကတော့မိမိရွေးချယ်တင်ရောက်ခါရဲ့နေမျိုးကိုစားပြုပြီးဆောင်ရွက်ရတာဖြစ်ပါတယ်ဒုတိယကတော့အခုကျွန်တော်တို့ဆွေးနွေးနေတဲ့ဥပဒေတွေပေါ့နော်တဘာပတ်ဝန်းကျင်တင်လို့ရတဲ့နေ့ဒီကျွန်တော်တို့ကာကွယ်ရေးဥပဒေစတဲ့ဥပဒေတွေကိုကျွန်တော်တို့ပြုစုရခြင်းဖြစ်တယ်လို့တတိယအချက်ကတော့အုပ်ချုပ်ရေးကဏ္ဍကလူသားဆောင်ရွက်မှုတွေကိုစောင့်ကြည့်ထိန်းချုပ်ရတဲ့အဓိကအချက်ကြီး၃ချက်ဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ပထမနှစ်ချက်ကတော့ကျွန်တော်တို့ကိုယ်စားညံစားရှိတဲ့မြတ်လုပ်ပါပဲ။ဒီတတိယအချက်အောင်မြင်ဖို့ကတော့ကျွန်တော်တို့အုပ်ချုပ်ရေးကဏ္ဍအပိုင်းကအခုတည်းပြီးပြီးတော့ PPCC လုပ်ဖို့လိုမယ်လို့ကျွန်တော်တို့ပြောတတ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာခင်ဗျာအခုဥပဒေထွက်လာပြီးတဲ့နောက်ပိုင်းမှာကောနောက်ဆက်တွဲအဖြစ်အုတ်ချွေပိုင်းကနီးဥပဒေတွေပါထုတ်ရတာရှိပါတယ်ဒီအပေါ်မှာဆောင်ရွက်နေတာကောရှိပါပြီလားဘယ်လိုဘာတွေကြားရပါလဲ
ဟိုတက်ဆိုင်ရာဥပဒေအလိုက်ကတော့ဟိုတိတဲ့တိုင်းနဲ့လေကျွန်တော်တို့တက်ဆိုင်ရာဝန်ကြီးဌာနဒီကတော့သူတို့တက်ဆိုင်နေရတော့ဆောင်ရွက်နေပါတယ်သို့တော့ကျွန်တော်တပီလုံးနေနဲ့အတိုင်းတာနဲ့ကြည့်တော့ကျင်းနာအရာမှုရဖို့လိုပါသေးတယ်ခင်ဗျာ
ဟုတ်ကဲ့ကိုဝင်းမျိုးသူပြန်ရောက်ပါပြီကိုဝင်းမျိုးသူကြားပါလားခင်ဗျာ
ကြားပါတယ်
ဟုတ်ကဲ့ဦးမျိုးသူကျွန်တော်ခုနမေးတာပါခုနသဘောပေါင်းရင်ထိမ့်သိရင်းနဲ့ကောဒီသဘောဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုနဲ့ပတ်သက်လို့ရောဒီလွတ်တော်တွင်ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ကျင့်တဲ့အားရမှုရှိလားဘာတွေလိုအပ်ချက်ရှိရလို့မြင်ပါလဲဘယ်လိုယူဆပါလဲဟယ်လိုကိုဦးမျိုးသူလိုင်းကတိတ်မကောင်းလို့ပါကျွန်တော်နောက်တူကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကိုဦးမျိုးသူကိုကျွန်တော်စူးစမ်းပြီးတော့ဖုန်းပြန်ခေါ်ပြပါမယ်အဲကိုအေးငိမ့်လင်းကိုအေးငိမ့်လင်းကြားပါလားခင်ဗျဟုတ်ကဲ့ကိုင်းညလင်းကိုင်းညလင်းကဒီ Nagis ဒီမုံတိုင်းဖြစ်ခဲ့တဲ့အချိန်တွေတုန်းကကုညီကယ်ဆယ်ရေးတွေဆောင်ရွက်ခဲ့တယ်ဆိုတော့အဲ့ဒီတုန်းကအတွေ့အကြုံညကျွန်တော်ပြန်သိကျမှာလေဗျပြန်သိကျနေဆိုတော့ Nagis မုံတိုင်းဖြစ်ပြီးရဲ့နောက်ပိုင်းကြုံလာတဲ့အချိန်တွေမှာဒီဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုလောက်ကြရတယ်အချို့ပဲအခုကဒီတချို့ကရက်သားတွေလောက်ကြရတာရှိပါတယ်အဲ့ဒီအချိန်တွေနဲ့ပတ်သက်လို့ချက်ချင်းဘလို့ဆောင်ရွက်ကြရလဲဟယ်လိုကြားပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကတော့ရေးချင်းမှာတော့အရင်ပြောရရင်ကျွန်တော်ပြည့်နေတယ်ဆက်လာလို့ရှိရင်ဘယ်လိုလုပ်ရစောတော့မလဲဘယ်လိုတုံးနေလဲဘယ်လိုကြေရလို့မလဲဆိုရင
်ဟုတ်ဟယ်လို
စီမနာလို့ပြောတယ်ဟယ်လို
ဟုတ်ကဲ့ဟုတ်ကဲ့ကိုအင်းကြီးလေးဖုန်းလိုက်ရမကောင်းဘူးပြကျွန်တော်ကောင်းကောင်းမကြောက်ဘူးကျွန်တော်ဖုန်းပြန်ခေါ်ပါမယ်ကိုအင်းကြီးလေးလည်းဖုန်းမကြောက်ပါဘူးကိုဝင်းမျိုးသူကြားပါလားခင်ဗျဟယ်လိုကိုဝင်းမျိုးသူကြားပါလားခင်ဗျဟယ
်လို
ဟုတ်ကဲ့ကြားပါလေကိုဝင်းမျိုးသူကြား
ဝါတာဖြစ်နေတယ
်ဟုတ်ကဲ့ကိုဝင်းမျိုးသူကြားပါလားဟုတ်ကဲ့ဦးသိန်းလေဟုတ်ကဲ့ကြားပါလားကြားကိုဝင်းမျိုးသူကြားပါလား
ကြားပါတယ်
ဟုတ်ကဲ့ကိုဝင်းမျိုးသူရေကျွန်ခုနပြောလို့ပါသဘောပေါ်ရင်ထင်းသိမ်းတဲ့ပတ်သက်လို့လွတ်တော်ရဲ့ဆောင်ရွက်ချက်နဲ့ပတ်သက်လို့ကိုဝင်းမျိုးသူရဲ့တုံ့တက်ချက်သိကြပါတယ်
တို့တို့ရဲ့ဆောင်ရွက်ချက်ကတော့ကျွန်တော်တို့တွေမဝေဖန်လို့ပါဘူးတို့ကတော့တို့တမျိုးနယ်ချင်းစီလိုက်တို့သက်ဆိုင်နေမှာတွေ့ရဲ့ကျွန်တော်တို့တို့ရဲ့တွေ့ကြုံလေးတွေကိုတင်ပြတာဖြစ်ပါတယ်အဓိကတော့ကျွန်တော်တို့အစိုးရဌာနတွေကဆောင်ရွက်မှာပိုင်းချင
်ဟုတ်ကဲ့ဖုန်းလိုင်းဟုတ်ကဲ့
နေသလိုပဲပေါ့နော်ကြားလားမသိဘူး
ကြားပါလေကြားပါလေဟုတ်ကဲ့ဟုတ်ကဲ့ကြားပါလေဟုတ်ကဲ့ကိုမျိုးသူကြားပါလေ
ဟုတ်ကဲ့ဒီကဒါက
အဲကျွန်တော်တို့ဖုန်းလိုင်းကြီးခက်ခဲရှိနေလို့ပါကျွန်တော်တို့ကိုဝင်းမျိုးသူကိုဖုန်းပြန်ခေါ်ပါမယ်ဖုန်းလိုင်းတိတ်ကောင်းမကောင်းပါဘူးခင်ဗျာကျွန်တော်ဖုန်းလိုင်းပြန်ခေါ်ပါမယ်ကိုဝင်းမျိုးသူကိုကျွန်တော်အခုဒီဆွေးနွေးပွဲအတွက်ဆိုပြီးတော့တော်ရရှင်တူကစာပေးပို့ထားပါတယ်ဒီပေးပို့ထားတဲ့စာကိုဖတ်ပြလိုပါတယ်သူကတော့ပေးပို့တဲ့လူကတော့ဥတာစိန်နဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ကြောက်တော်မျိုးလို့ပြောပါတယ်စာရေးဆရာကပတိန်တာစိန်မားနဲ့သူရေးထားတဲ့စာကိုဖတ်ရမယ်ဆိုရင်တော့ဒီလွန်ခဲ့တဲ့2008ခုနှစ်မတ်လ2ရက်နေ့ကဖြစ်ခဲ့တဲ့ Nuggets မုန်တိုင်းမှာလူပေါင်း2သိန်းခန့်တည်ကြည်ခဲ့ကြပါတယ်တဲ့။ဘာကြောင့်ဖြစ်လဲဆိုတာသူ့ရဲ့အမြင်ကိုတင်ပြရရင်တဲ့နံပါတ်1ကတော့ဒီမုန်တိုင်းလမ်းကြောင်းပြောင်းလဲတဲ့ကိစ္စပါတဲ့မြန်မာနိုင်ငံမိုးကြကာလမှာကပ်ပလီပင်လယ်ပြင်မှာသတိပြုဖြစ်ပေါ်လာတဲ့မုန်တိုင်းဟာဘင်္ဂလားပင်လယ်ကိုဖြတ်ပြီးတော့နောက်မြောက်ဘက်ကိုရွေ့လျားပါတယ်တဲ့။အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ဒီကမ်းခြေဘက်ကိုဝင်ရောက်တက်ပါတယ်။တခါတရံရခိုင်ဘက်ကိုလည်းဝင်တက်ပါတယ်တဲ့။ဒီလိုဖော်ပြတာကဒီတွားနေကြမုန်တိုင်းလမ်းကြောင်းကိုဖော်ပြတာပါတဲ့နှစ်ပေါင်းများစွာဒီလိုတွားနေတာကိုမြန်မာနိုင်ငံသားတွေအနေနဲ့အလေးထားခြင်းမရှိဘဲနဲ့တမယိုးကြသဘောထားပါလေတဲ့ Nuggets မုန်တိုင်းကိစ္စမှာမုန်တိုင်းလမ်းကြောင်းဟာအနောက်မြောက်မှရှေ့မြောက်သို့ပြောင်းလဲသွားပါတယ်ဒါကြောင့်မလို့အနည်းဆုံးရန်ကုန်နဲ့မြို့ဝကျွန်းပေါင်းဒေသတွေပို့ပြီးတော့ထိနာပါတယ်တဲ့နောက်နံပါတ်2ကတော့သူကမြို့ဝကျွန်းပေါင်းဒေသဟာမြန်မာရဲ့တောင်တန်းမရှိဘဲနဲ့မြေမျက်နှာပြင်အနေထားကလည်းပင်လယ်ရေမျက်နှာပြင်နဲ့တပြေးတည်းသသားတဲ့ညီညာမှုတံဖြစ်နေတာမို့လို့မုန်တိုင်းဟာအချိန်9နာရီခန့်ပို့ပြီးတော့မှွေနောက်တက်ခိုက်သွားပါတယ်တဲ့ဒီချက်ကြောင့်တည်ကြည်မှုစင်းရပို့ပြီးတော့များသွားပါတယ်တဲ့နံပါတ်3ကတော့ဒီမုန်တိုင်းနဲ့တက်ခိုက်ခံရတဲ့နေမီဟာအလွန်နီးကပ်တာကြောင့်လူတွေဖို့ကပြင်ဆင်ချိန်မရလိုက်ကြပါဘူးတဲ့အချိန်အားဖြင့်လည်းညချိန်ဖြစ်ပါတယ်တဲ့နံပါတ်4ကတော့ဒီခုနကကျွန်တော်တို့ဆွေးနွေးနေတဲ့အချက်ပါဒီအရေးပေါ်မုန်တိုင်းအနေနဲ့ဖြစ်လာခဲ့လို့ရှိရင်ပြင်ဆင်စီမံထားချက်အကာအကွယ်ရယူရန်ခိုးလုံရန်ကူညီရန်ပြင်ဆင်ထားမှုမရှိပါဘူးတဲ့ဒါကြောင့်မလို့မုန်တိုင်းတန်ခံရသူတွေမှာကူညီမဲ့မှုတွေရင်ဆိုင်ခဲ့ရပါတယ်။ဒါကြောင့်မလို့ဒီချက်ကိုသင်္ကန်းလာယူပြီးတော့ကြိုတင်ပြင်ဆင်ထားမှုတွေတက်ဆိုင်ရအောင်အာဏာပိုင်တွေကပြုလုပ်ထားတင်ပါလေတဲ့။ဤချက်လေးချက်ကို Nuggets မုန်တိုင်းနဲ့ပတ်သက်ပြီးတော့အဓိကထားသူဆွေးနွေးလိုပါတယ်။မိုးလေဝသဌာနကထုတ်ပြန်ချက်မှာမုန်တိုင်းလမ်းကြောင်းမြေသိပ်ဘက်ကိုဥတီနေသည်ကိုအမြဲသတိထားဖို့လိုအပ်နေတဲ့အကြောင်းနဲ့ဒါမှဒီအနေရရှောင်ရှားဖို့ကြိုတင်စီမံနိုင်မည်ဖြစ်ကြောင်းဆွေးနွေးတင်ပြလိုပါတယ်တဲ့။ဥတာစင်ဖြစ်ပါတယ်။ကျွန်တော်ခုနဒီ Nuggets နဲ့ပတ်သက်လို့ပါကိုအင်းညင်းလင်းလိုင်းပေါ်ပြောင်းလာပါပြီ။ကိုအင်းညင်းလင်းကြားပါလားခင်ဗျာ။
ဟုတ်ကဲ့ကြားပါပါခင်ဗျာ
ကိုငင်းလေးခုနကဒီကျွန်တော်ရှီကိုပေးပို့တဲ့စာပါတော့ချစ်တူရဲ့စာပါတော့ကိုငင်းကဒီ Nuggets မုန်တိုင်းနဲ့ပတ်သက်လို့ကုညီကယ်ဆယ်ရေးတွေလုပ်ခဲ့တော့အဲ့ဒီကာလတုန်းကကြုံခဲ့တဲ့စီမံခန့်ခွဲမှုဟိုပြတ်သွန်းဟောပေါ့အားနည်းခဲ့တဲ့အခြေအနေလေးတွေနည်းနည်းလေးပြန်ပြီးတော့အတွေ့အကြုံလေးပြောပြပါလား
ဟုတ
်
ကဲ့သူဒီစာရည်ကဒီတဘာဝဘေးရင်ကြီးကြုံလာမယ်ဆိုရင်မုန်တိုင်းပေါ့နော်မုန်တိုင်းပဲထားပါအခု Nuggets နဲ့ပတ်သက်ပြီးတော့အော်တိတိကျကျတော့ပြင်ဆင်တာတော့မရှိဘူးဟိုကျွန်တော်တို့အင်ဂျီရှင်နိုင်ငံဒေါ်လာဒိရှ်မှာဆိုရင်ကအခုမှစနေတကျမုန်တိုင်းလာမယ်ဆိုရင်ဒူရီဘလူးဟိုချူတင်ပြင်ဆင်တာလည်းဘာလို့ဆောင်းလာလဲပြေးလို့ရဘလို့ပြရမလဲသူရဲ့ဒီတဘာကဘေးရန်ကြီးရဲ့ချူတင်ကာကွယ်အစီအစဉ်စနေတကျရှိရင်ကျွန်တော်တို့ဒီမှာအချိန်ကမရှိဘူးကိုလည်းဟိုရှေ့ရဆိုတာလည်းစာရဲပေါ်မှာလည်းရှိရတကယ်အတွေ့အကြုံဖြစ်လာမယ်ဆိုရင်ဟိုတတိလောက်ဆောင်နိုင်မှုဟာအရင်အားနေတယ်ဟောအဲ့ဒီ Nuggets မုန်တိုင်းတော့ဆိုရင်ဒီလိုပဲအားနေလို့သာလူတီးကြကြည်ကြတာပေါ့နော်ဒါကတပိုင်းပေါ့ပြီးတော့မုန်တိုင်းတိုက်ပြီးတဲ့အချိန်မှာဒီကယ်ဆယ်ရေးလုပ်မဲ့အချိန်မှာလည်းဟိုကယ်ဆယ်ရေးတဲ့ဒီနိုင်ငံက NGO ဖွဲ့ပြီးဒီရက်ဆက်လူမှုဖွဲ့စည်းယူဆိုးရက်လက်သွားဝင်မရှိခဲ့ဘူးစိတ်ပင်သားတွေဒါသိရတယ်ရှိတယ်ပေါ့နော်အဲ့တော့ဟိုရောက်တဲ့အချိန်မှာမရောက်ဘဲနဲ့နောက်ကျပြီးမှရောက်တဲ့အတွက်ဟိုတိုင်းမှာအသက်မတည်သေးနဲ့ကျန်ရတာမှကျန်ရတည်မဲ့ဒီကုညီလေးလေးနောက်ကျရင်ကျန်ပါရေးဆောက်ရှောက်မနှောက်ကြရဲ့ဆိုဒီတော်တဲ့မှာဒီမုန်တိုင်းရောက်ဖြစ်လာတဲ့ဒီနောက်ဆက်တွဲရောဟာဒီကြည့်ခဲ့တာကဒီတော့ရတယ်
ဟုတ်ကဲ့ကိုင်းညင်းလေးလေးလိုက်ပေါ်မှာခဏနေပေးပါအောင်ကျွန်တော်ကိုဝင်းမျိုးသူကိုပြန်ပြီးတော့ခေါ်ပါမယ်ကိုဝင်းမျိုးသူကြားပါလားခင်ဗျာ
ကြားပါရ
ဟုတ်ကဲ့ကိုဝင်းမျိုးသူကြီးတောင်းမှန်ပါလေကျွန်တော်ဖုန်းလိုင်းကဒီဘက်ကလားဟိုဘက်ကလားအခက်ခဲဖြစ်နေလို့ပါအဲ့တော့ခုန Nuggets ရဲ့မုန်တိုင်းနဲ့ပတ်သက်လို့ဥပမာသူတော်ရရှင်တူကလည်းရေးထားတာရှိပါလေအဲ့တော့အခုဒီမုန်တိုင်းချင်းနေမုန်တိုင်းနေဆိုတာလည်းမြန်မာနိုင်ငံမှာဝင်နေကြလို့ဖြစ်တဲ့အခါကျတော့ဒါနဲ့ပတ်သက်လို့ရော Nuggets အတွေ့အကြုံပေါ်မူတည်ပြီးတော့ပြစ်စင်မှုတွေကရောကောင်းလာပြီလို့ယူဆလို့ရလားကိုဝင်းမျိုးသူရဲ့ယူဆသိကြပါလေ။ဘာလို့ပြင်ဆင်ထားနိုင်ပြီလို့တွက်ပါလဲ
။တကယ်လို့ဒီကျမရဲ့လေကျွန်တော်တို့ကအောက်ခြေအဆင့်မှာဆောင်းရည်နေလို့အားနည်းနေပါသေးတယ်။အဲတော့အဓိကတော့ကျွန်တော်တို့ကကျွန်တော်တို့ကဒီနေရာ ားရှင်တော်လောရံပုံငွေအားရှင်တော်လောတာတရားကိုရလာတာ
ဟုတ်ကဲ့ဟုတ်ကဲ့ကိုဝင်းမျိုးသူလိုင်းကကျွန်တော်တော်ဆိုးပါလေကျွန်တော်ဖုန်းလိုင်းတစ်ခုကိုပြန်ခေါ်ပါမယ်ကျွန်တော်ဦးသိန်းလွင်ကိုပဲမေးချင်ပါလေဦးသိန်းလွင်ကြားပါလားခင်ဗျာ
ကြားပါလား
ဟုတ်ကဲ့ဦးသိန်းလွင်ခုနကျွန်တော်ခုနပြောလိုပါဒီမြန်မာနိုင်ငံနာဂစ်မုံနိုင်ငံတော်ဆိုလို့ရှိရင်တော်လေးအသေးပြောက်များပါတယ်အထိကပျက်စီးကြီးပါတယ်ဒီလိုအလားတူအခြေအနေမျိုးဖြစ်လာဖို့ဖြစ်လာနိုင်တဲ့ဆိုတဲ့ယူဆချက်နဲ့ပြင်ဆင်မှုတွေကစဉ်းစားချက်တွေကဒီလူကြီးပိုင်းနေမှာပဲဖြစ်ဖြစ်လွတ်တော်ကူစရဲတွေမှာပဲဖြစ်ဖြစ်ဘယ်လောက်ထိရှိပါလဲ
ဒီရတော့ကျွန်တော်နှစ်ပိုင်းခွဲပြောပါမယ်ခင်ဗျာပထမတစ်ပိုင်းကတော့ကျွန်တော်ဒီလိုရာသီဥတုပြောင်းလဲမှုကြောင့်ဖြစ်လာတာတွေကိုနော်တက်ကြမ်းလာလေတဲ့ပုံကိုရဲ့ကြိုတင်သတိပေးမှုကိုကျွန်တော်ကအချိန်ကြီးပေးဖို့လိုအပ်တယ်လို့အဲ့ဒီဒုံတိုင်းတန်ဒါမှမတဘာဝပေးရနေတာခံရမယ်ဒေတာကကျွန်တော်တို့ဒီသားကကျွန်တော်တို့ဒီလူဒီသားတွေကိုလည်းအချိန်ပြီးသတိပေးဖို့ရှေ့ပြောင်းဖို့တော့လိုအပ်ပါတယ်ကျွန်တော်တို့အခုပြောနေကြတာကနာကိမုံတိုင်းပြောတာပါနာကိမုံတိုင်းပြီးမှဂီရိမုံတိုင်းဆိုတာနာပါသေးတယ်အဲ့ဒါကနာကိနောက်မှာဖြစ်တာပါတို့အဲ့ဒီဂီရိမုံတိုင်းကြောင့်ကျွန်တော်တို့ဒီချောင်းရင်းနယ်မှာဆိုရင်ရောချောင်းတဝိုက်ကကျွန်တော်ကျေးရတော်များများဟာကျွန်တော်ရေတုံတုံးစီးပြီးတော့ရွာတော်များများဘာလို့ကြည်ရဲပါပြီးပြေးသွားတာကတော့တိတ်နေတိလိုက်ကြပါဦးဒါတွေဆိုလို့ရှိရင်ကျွန်တော်ကပြောလို့ပေါ့တော့စပိုင်းပေါ့နော်ကျိုးတင်းတိပေးမှုကိုအချိန်မီပေးရမယ်ကျွန်တော်တို့ရွာသူရွာသားတွေဒေသခံပြည်သူပြည်သားတွေတိကျမဲ့နေရာကိုအချိန်မီရှင်းပြောင်းဖို့လဲနှစ်ပိုင်းကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဝင်းမျိုးသူကိုကျွန်တော်ပြန်စူးစမ်းဆက်တင်နေပါတယ်ကိုမျိုးဝင်းမျိုးသူကြားပါလားခင်ဗျာ
အားပါပဲ
ဟုတ်ကဲ့ sorry ပါကိုမျိုးသူရေအခုကျွန်တော်တစ်ချက်အခုပြန်ပြီးတော့လှည့်မိနေတာဒီအတိပေးစနစ်ပေါ့မြန်မာနိုင်ငံမှာအခုဒီကော်မတီတွေအမျိုးသားဆင်ကော်မရှင်တွေပါလဲဖွဲ့ထားပြီဆိုတော့ဒီသဘောပေးရနေတဲ့ပတ်သက်လို့အတိပေးစနစ်သတိပေးစနစ်ကအချင်းကြီးကပြောရမယ်ဆိုရင်လုံလောက်ရှိနေပြီလားနိုင်ငံတကာစံအောင်မိရလားဘယ်လိုယူဆပါလဲလူဒုနဲ့ပတ်သက်ဆက်သွယ်မှုပါ
ကျိုးစားနေတာပဲဒါပေမဲ့လူ့ဘာမေယာဦးကျင်းနေတယ်ဘာလို့သူကသွားတာကျွန်တော်တို့သူတို့အုပ်ချုပ်ရေးအနေနဲ့ရုံးနဲ့အုပ်ချုပ်ရေးအနေနဲ့သွားတာဆိုတော့ဘုန်းနဲ့အုပ်ချုပ်ရေးအနေနဲ့ရွာလေးကိုသွားတဲ့နေရာမှာဆက်သွယ်နိုင်ကြတာဟောသူတို့ကျိုးစားနေမဲ့လူ့ဘာရုံတော့ line မလုံးဘူးဗျာအဲ့တော့အဲ့ဒီဟာတွေတော်တော်လေးကိုခက်ခဲဖြစ်လာတယ်ဒါနံပါတ်၁ချက်ပေါ့နော်နောက်တစ်ခုကလည်းရုံးနယ်အချင်းမှာကျွန်တော်တို့သဘောဘေးအနေနဲ့စီမံကြီးရဲ့လေးစားတာကမရှိသေးဘူးပေါ့ရှိလက်ရှိဆိုရတဲ့ကျွန်တော်တို့ဒါကတော့ဆင်းဆွဲရပြီ။အဲ့ဒါကြမ်းမဲ့ဖြစ်နေတယ်။ညနေကျော်တေးသေးတွေညနေတွေ။တေးသေးတွေညနေတွေရဲ့ခါကြတော့ဒီမှာကျကမတိပြောလိုအပ်တဲ့ကျွန်တော်တို့ဒီကပ်ပတ်တိပြောရဲမှာဗျာ။ကျတော့ဒီနေ့တည်းနဲ့ငန်းတို့ကျေကပ်ဝဲလူတွေခင်ဗျာအများကြီးကိုအောက်ချေမှာကွက်လက်လေးဖြစ်နေတာလေးရှိပါသေးတယ်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ကိုဝင်းမျိုးသူကျေးဇူးပါလေးလိုင်းပေါ်မှာခဏနေပေးပါအောင်။ကိုအင်းငင်းလင်းပြန်ခေါ်ချင်ပါလေ။ကိုအင်းငင်းလင်းကြားပါလားခင်ဗျာ။
ဟုတ်ကဲ
့ကျားပါဟုတ်ကဲ့ကိုင်းကြီးလေးကဒီ Nuggets ကုညီရေးတွေဆောင်ရခဲ့တယ်ဆိုတော့ Nuggets ကုညီရေးမှာဆောင်ရခဲ့တဲ့လူတွေနဲ့ကောအဲ့မှာခန်းစားလိုက်ရတဲ့နစ်နာခဲ့တဲ့လူတွေမှာနဲ့ပတ်သက်လို့ရောဒီတဘောကပေးရနေတဲ့ဆံရစီမံခန့်ခွဲဖို့လိုတယ်ပြင်ဆင်ထားတဲ့ဆိုတော့တတိပေါ့နော်နောက်ပိုင်းမှာဘယ်လိုမြင်ရပါလဲခင်ဗျာလူတွေမှာပို့ပြီးတော့အသိရှိတာလဲလို့မြင်ပါလားဒီလိုပဲနမောနမဲပဲနေကြလားအဲ့ဟ
ိုတကယ်ထိခိုက်ခံစားရလူကတော့ဟိုတကာတေဦးပြင်လို့နားလဲလို့ဒီလိုပေါ့တို့ကတော့အဲ့အတီးအားတော့ရှိနေပြီဒီလိုမျိုးခရီးပေးချက်တာထွက်လာလို့ကတို့ဘက်ကသူပြင်ပြင်ဆင်နေအဓိကတော့တို့မှာဘေးလွရာကိုပြီးဖို့ပေါ့နော်ဘေးလွရာကိုရှောင်တိန်မှုဆိုရဲအာနောက်တော့တို့ဒါအတိရှိနေပြီတို့ခံစားရတဲ့အတွက်အဲ့လိုမျိုးတော့ဒါကြတဲ့ရွာထဲမှာရှိနေဒါလည်းတို့ရဲ့ဟိုခံစားရတဲ့အတွေ့အကြုံကရှိရမှာနောက်ပြီးတော့ဒီမှာဒီကုလေကြီးတွေလုပ်ခဲ့အဲ့ရှိတဲ့လုပ်နေတဲ့ဒီနိုင်ငံကဖွဲ့စည်းတွေရသဖွဲ့စည်းရနေပြီးတော့ပညာရေးလုံးဆောင်တာတွေပါတွေကရှိနေတော့သူတို့မှအရင်သက်ဆိုင်တော့အတိအကျတိုးတက်လာလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဦးသိန်းလွင်ကိုကျွန်တော်မေးချင်ပါတယ်ဦးသိန်းလွင်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တူအနေနဲ့ပေါ့အခုမကြခင်ကဆိုညီပေါင်းမှဖြစ်သွားတဲ့ငလျင်တန်ကတော်လေးဒေသတွင်းမှာရိုက်ခတ်ပါတယ်တော်လေးစိုးရင်ကြပါတယ်အဲ့တော့ဒီလိုမျိုးစိုးရင်ချက်ဒီအတိဒီလူလူကြားထဲမှာဘလောက်ထိရှိနေပြီလဲနောက်တစ်ခုကဒီလူလူဘက်ကကောပြင်ဆင်မှုအတိရှိမှုဘလောက်ထိရှိပြီလို့သုံးသပ်မိပါလဲ
အဲ့ဒါမှန်ပါတယ်ခင်ဗျအဲ့ဒါအရေးကြီးပါတယ်ဒီနေ့အချင်းကျွန်တော် public awareness ပေါ့နော် public awareness ရဖို့ကိစ္စကကျွန်တော်တို့တိုက်ပြီးမှာကဒီအခုနဥပဒေဥပဒေပြင်နေတဲ့ကျွန်တော်တို့ဌာနဆိုင်ရာတာဝန်ရှိတဲ့သူတွေကအချင်းကြီးကျွန်တော်တို့ကကြိုတင်ပြီးတဲ့ဒရီပေးချက်ရှိနေဆိုလို့ရှိရင်သူတို့လည်းအခုအတွေ့အမြင်ပြည်သူပြည်သားတွေလည်းများလာတဲ့အခါသူစာရကြမှာပါသို့တော့တစ်ချို့ပိုင်းမှာတော့ဒီလိုတရားရှင်လုပ်တာတဲ့စာလို့ရှိရင်နိုင်ငံတော်ဒီကျွန်တော်အဖြစ်ပေါ့နော် ဒါဆက်ကနေပြီးတော့တာဝန်ရှိတဲ့သူတွေကဥပဒေဥပဒေလုံးမယ်ဆိုတော့ပို့ပြီးတော့ပြရမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အဲ့တော့အခုဦးသိန်းလွင်တို့ရဲ့တင်ဟာဇာတာနဲ့သဘောပေါင်းရင်ထင်းသိင်းရည်ဒီပြုလွတ်တော်ကော်မတီကရောလက်တွေ့အဖြစ်ဘာတွေလုပ်ပေးနိုင်လဲ
ကျွန်တော်ကတော့ဒီတော့ကျွန်တော်တို့ခုနပြောလို့ပေါ့ကျွန်တော်တို့ကကျွန်တော်တို့ကော်မတီရဲ့နာမည်ကတင်ဟာဇာတာနဲ့ပတ်ဝန်းကျင်ထင်းသိင်းရည်ဆိုင်ရာဖြစ်တော့ကျွန်တော်တို့ကသဘောပေါက်ပြရန်ဒီအဲ့ပတ်တယ်လို့ကျွန်တော်တို့မှာ direct ဆောက်ရခွင့်မရှိပါဘူး။ဒါပေမဲ့ဘောင်းဝင်းကျင်ပြည်သူဆိုင်ရာကိစ္စတွေအခုဆိုကြပါတော့တပ်ဖွဲ့ဝင်တူရယ်ကျွန်တော်တို့တက်တဲခုတ်တယ်။အဲ့ဒါမျိုးကြီးမှာကျွန်တော်တို့နှစ်ချောဆိုးဆိုးတိပေါ့နော်။တဘာဝအရင်းမြစ်တွေထွက်ပေါ်တဲ့နေရာမှာကျွန်တော်တက်ထားတဲ့ဥပဒေများနဲ့အညီလုံးမလုံးနော်တကယ်လို့မရှိသေးဘူးရှိတဲ့မရှိသေးတဲ့ဥပဒေတွေပြသရမယ်။ရှိသေးတဲ့ဥပဒေတွေမပြည့်စုံဘူးပြသရမယ်ဆိုတဲ့အပိုင်းကိုကျွန်တော်တို့ပူအားလိုက်ပါတယ်။ဒါကြီးကျွန်တော်တို့ဆောင်ရွက်ဖို့ကတော့အဓိကကျွန်တော်ဥပဒေကြီးမှန်တိုင်းတဲ့ဥပဒေမှန်တိုင်းကပို့ပြီးတော့တက်တက်ကြွကြွပြည်ပြည်ဆိုပြီးဆောင်ရွက်ဖို့လိုနေလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးခွန်းကိုဝင်းမျိုးသူကိုမေးချင်ပါတယ်ကိုမျိုးမျိုးသူကိုဖုန်းလိုက်တော့အခုကောင်းပြီထင်ပါတယ်ကြားပါလားကိုဝင်းမျိုးသူ
ကြားပါတယ်
ဟုတ်ကဲ့ကိုဝင်းမျိုးသူရဲ့အခုဒီတဘောပောင်းရင်ဘေးရနေဆိုင်ရာစီမံခန့်ခွဲမှုနဲ့ပတ်သက်လို့မြန်မာနိုင်ငံနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုကတော့ဘယ်လိုရှိပါလဲခင်ဗျပို့ပြီးကောင်းလာလားအရင်လိုပဲလား
ကျိုးသောကျိုးသောမှုတွေရရှိပါတယ်ကျွန်တော်ဇာတိရုပ်ကြောင့်အချင်းကြောင့်ကျွန်တော်တို့ဒါကျွန်တော်နိုင်ငံလေးနေနဲ့ကျွန်တော် migration ပေါ့ဗျာ liability sorry ကျွန်တော်တို့ adaptation ပေါ့ liability ကိုအားမယ်ဆိုတော့ဒီနိုင်ငံနဲ့ပတ်သက်ပြီးတော့ကျွန်တော်ဒါဘောဘေးအနေနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့အကူဝင်းမျိုးသူဖုန်းလိုင်းပြန်ပြတ်သွားပြန်ပြီကျွန်တော်ဖုန်းလိုင်းနေလည်းမကောင်းပါဘူးဒီအဲ့တော့ daily life season ကျွန်တော်အချိန်လဲစစ်ပြီးဖို့လို့ဒီမှာပဲရနာခွင့်ပေးပါပါဝင်ဆွေးနွေးပေးတဲ့ဦးဝင်းမျိုးသူဦးသိန်းလွင်ကိုေးချမ်းလေးနဲ့ကျွန်တော်တို့ရှင်တွေအားလုံးကို viewer ကနေပြီးတော့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ viewer ရဲ့ daily life season ဒီမှာပဲရနာခွင့်ပေးပါ
သားညိုအစီအစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့တူတင်ဆက်ခဲ့တဲ့စနေနေ့ညချမ်းထရိုက်လေးလိုက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOE ရဲ့စနေနေ့ညချမ်းအစီအစဉ်ထုတ်လွှင့်ချက်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုကတော့ VOE ရဲ့စနေနေ့ညပိုင်းအစီအစဉ်တွေအဆုံးသတ်သေးခင်ချက်နေသေးတဲ့အချိန်တွင်မှာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကတလှည့်ကြီးညာပေးပါအောင်ရှင်။
ဆီးရီးယားနိုင်ငံအရှေ့ပိုင်းမှာ IS စစ်သွေးကြွထိတ်တန့်တပ်မှုကြီးတစ်ယောက်ကိုအမေရိကန်အထူးတပ်တွေကတုတ်တင်နိုင်ခဲ့ပြီးတော့သူ့ရဲ့ဇနီးကိုဖမ်းဆီးမိခဲ့ပါတယ်။စစ်သွေးကြွအဖွဲ့မှ CIA ရလှုပ်ရှားနေသူလည်းဖြစ်ရေနံမှောင်ခိုးရောင်းချမှုအပါအဝင်ဒီစစ်သွေးကြွအဖွဲ့ဝင်ငွေရရှိအောင်ဆောင်ရွက်နေသူလည်းဖြစ်တယ်လို့အမေရိကန်အစိုးရညှိညွှန်းတဲ့အဘူဆာယစ်ဆိုသူကိုပြစ်မှတ်ထားပြီးတော့စစ်စင်ရေးလုပ်ခဲ့တာပါ။ El Amaya မြို့မှာဆောင်ရွက်ခဲ့တဲ့စစ်စင်ရေးအတွက်ကိုအီရတ်မှာအခြေစိုက်တဲ့အမေရိကန်အထူးတပ်ဖွဲ့ဝင်တွေကိုဆေးလွတ်ဖို့အတွက်သမ္မတအိုဘားမားကပန်ဒဂွန်စစ်ဌာနချုပ်ကိုတောက်ကြာနေညရုံးကညွှန်ကြားခဲ့တယ်လို့အင်ဘီရောကပြောပါရယ် IS ခေါင်းဆောင်ရဲ့စနီးကိုတော့အခုအီရတ်မှာရှိတဲ့အမေရိကန်စစ်အကျဉ်းစခန်းမှာဖမ်းဆီးထားပါရယ်အီဂျစ်နိုင်ငံမှာ2011ခုနှစ်တုန်းကထောင်တွေဖောက်မှုနဲ့ဒီအီဂျစ်သမ္မတဟောင်းမိုဟာမက်မော်စီကိုအီဂျစ်တရားရုံးတစ်ခုကတေးတန်ချလိုက်ပါရယ်သမ္မတဟောင်းမော်စီအပေါ်ဆွဲဆိုထားတဲ့အမှုတွေထဲမှာလူထုအုံကြွားမှုတွေအတွင်းမှာထောင်တွေထဲကနေနိုင်ငံသားစစ်သွေးကြွတွေဖောက်ပြေးနိုင်အောင်ပူးပေါင်းကြံစည်မှုလည်းပါဝင်ပါတယ်။အဲဒီချိန်တုန်းကသမ္မတဟော့စနီမူဘာရက်အပေါ်လူထုဆန္ဒပြမှုအတွင်းထောင်တွေကိုဖောက်မှုမှာပါဝင်ပတ်သက်နေတဲ့သူတရားကြော်ကိုလည်းကိုင်ရိုမြို့တရားရုံးမှာဒီကနေ့တေးတန်ချမှတ်ခဲ့ပါတယ်။ဒီကနေ့စနေနေ့တရားရုံးကထပ်ပြီးတော့အမိန့်ချလိုက်တဲ့တေးတန်နဲ့ပတ်သက်လို့ဒီအီဂျစ်နိုင်ငံရဲ့ Grand Mufti ဘာသာရေးအကြီးအကဲကဂျွန်လ2ရက်နေ့မှာနောက်ဆုံးဆုံးဖြတ်ချက်ပေးမှာဖြစ်ပါတယ်။ Muslim Brotherhood အဖွဲ့ခေါင်းဆောင်နဲ့ထောက်ခံသူ12ယောက်ကိုလည်းချင်းချောက်မှုအကြမ်းဖက်မှုတို့နဲ့အပြစ်ရှိကြောင်းဒီကနေ့တရားရုံးကဆုံးဖြတ်ပါတယ်။တခါတရုတ်နိုင်ငံအနေနဲ့သူ့ရဲ့အချုပ်အခြာနေမြေပိုင်နက်ကိုကာကွယ်ဖို့ချထားတဲ့တန်တိတ်ထံကအမေးမြိုင်ခံမြဲနေတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကဗေကျင်းမှာရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကိုပြောကြားခဲ့ပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Gadget Binance ဖြစ်ပါတယ်ရှင် VOA American အသံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မိနစ်6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432 39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.